Welcome to the Voice of America in Burmese.
Mingla nanakhe ma khnya view American tan ka ni 2026 khu ni April 28 ye jataw rin ni mne phe season ni go American pi long su myo lo Washington DC ka ni dai yai thau lwin pe ni ba bi. Line meter 32 kilohertz 633 line meter 40 kilohertz 633 line meter 49 kilohertz 633 ro ka ni phan yu na sin nai ma khnya.တော်ရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆံမဝေးပါအခုမနက်ခင်းအစီအစဉ်လေးတာဝန်ယူတင်ဆက်ပေးမှာပ
ါမင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝက်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ Republican Party သမ္မတကိုယ်စားလှယ်လောင်း Donald Trump ကနိုင်ငံသားရေး policy ပြောင်းဖို့တောင်းဆိုလိုက်ပါတယ်ပြင်သစ်အကြမ်းဖက်တိုက်ခိုက်မှုမှာဥဆောင်ပါဝင်ခဲ့သူလို့မတင်ငါခံရသူကိုဆွဲချက်တင်လိုက်ပါပြီ EU ကမြန်မာနိုင်ငံအပေါ်လက်နက်တင်ပို့မှုပိတ်ပင်ထားတာကိုနောက်ထပ်တစ်နှစ်သက်တမ်းထိုးလိုက်ပါတယ်ဒီလိုထူးခြားတဲ့မြန်မာနိုင်ငံကသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့တူတင်ပြပေးသမှာပါခင်ဗျာ
ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
Ambassador Marcel will represent us as a new government is formed over there in Burma
as America's policy American ထက်လွတ်တော် Republican အမတ် Mitch McConnell ကအတိတ်ခံလိုက်တဲ့မြန်မာနိုင်ငံဆိုင်ရာ American တပ်မတ်ကြီး Scott Marcel နဲ့ပတ်သက်ပြီးတော့ပြောဆိုသွားတာဖြစ်ပါတယ်သတင်းလွှာအပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရပါမယ်အဲ့ဒီနောက်မှာဆိုရင်တော့မြန်မာနိုင်ငံပေါ်လက်နက်တင်ပို့မှုကတ်တက်ချက်ကိုဥရောပတမဂ္ဂကတနှစ်ထပ်မံပြီးတော့တက်တန်းတိုးလိုက်တယ်ဆိုတဲ့အကြောင်းပြီးတော့ရန်ကုန်မြို့မှာဒေါအောင်ဆန်းစုကြည်နဲ့အပြည့်ရက်ပူးတွဲဆောင်ကြည့်ကော်မတီတို့တွေ့ဆုံဆွေးနွေးချိန်မှာရှမ်းပြည်မြောက်ပိုင်းဒေသတွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အခြေအနေစတာတွေကိုနားဆင်ကြဖို့ရှိပါတယ်။နောက်ပိုင်းမှာလည်းဥကြော်စံတာရဲ့မြန်မာအရေးတုံးသက်ချက်အပအဝင်အပတ်စဉ်စီစဉ်တွေကိုတင်ဆက်ပေးမှာပါ။အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုင်နဲ့ဒေါက်ခင်မျိုးတက်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ။
အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican Party ကိုကိုစားပြုရှင်ပြန်နိုင်ရေးအတွက်ရှေ့ကနေဦးဆောင်နေတဲ့ဘီလီယံနာတထည်ကြီး Donald Trump ကလက်ရှိအမေရိကန်နိုင်ငံသားရေး policy ဟာလုံးဝအခြေအနေဆိုးဝါးနေတာကြောင့်အမေရိကန်အကျိုးစီးပွားကိုဦးစားပေးတဲ့ဘက်ကိုတည်တည်သာသာပြောင်းလဲလှုပ်ဆောင်ဖို့ပို့ထူနေကတက်တွန်းလိုက်ပါတယ်။အောင်မြင်တဲ့ရုံးမြင့်သားညာအစီအစဉ်တစ်ခုမှာပါဝင်ခဲ့ပြီးအရင်ကမဲပေးရွေးချယ်ခံရတဲ့အရာတို့တစ်ခါမှတာဝန်ထမ်းဆောင်ခဲ့ပြီးခြင်းမရှိတဲ့ Trump ဟာသူ့ရဲ့နိုင်ငံသားရေးမူဝါဒဆိုင်ရာရည်မှန်းချက်တွေကိုအရင်ကအကြေတဝင့်ထုတ်ဖော်ပြောဆိုခဲ့ခြင်းမရှိပါဘူး။ဒါပေမဲ့ဝါရှင်တန်မြို့တော်ကဟိုတယ်တစ်ခုမှာပြောကြားတဲ့38မိနစ်ကြာမင်းကွန်းအတွင်းသူကသမ္မတဘာရက်အိုဘားမားကင်တွယ်ဆောင်ရွက်နေတဲ့နိုင်ငံသားရေးအစီအစဉ်နဲ့နိုင်ငံသားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ Hillary Clinton ချမှတ်ခဲ့တဲ့ဆုံးဖြတ်ချက်တွေကိုတက်ခိုက်ခဲ့ပါတယ်။နိုဝင်ဘာလမှာကျင်းပမဲ့ American သမ္မတရွေးကောက်ပွဲအတွက်တကယ်လို့ Trump သာ Republican Party ကိုကိုစားပြုဝင်ရောက်ရှင်ပြိုင်ရမယ်ဆိုရင်ကလင်တန်ဟာဒီမိုကရက်ပါတီဘက်ကသူ့ရဲ့ပြိုင်ဘက်ဖြစ်လာမှာပါ။အိုဘားမားနဲ့ကလင်တန်တို့ဟာမစင်မချင်းအထင်အကွတ်မဲ့ပြီးဥတီယာမရှိတဲ့နိုင်ငံသားရေးမူဝါဒတွေကိုချမှတ်ကျင့်သုံးခဲ့တဲ့အကြောင်းထရမ့်ကဆွဆွဲပြောကြားလိုက်ပါတယ်။ထရမ့်ရဲ့အဲ့ဒီလိုပြောဆိုမှုကိုသမ္မတအင်ဂျီရောကချက်ချင်းတုံ့ပြန်လိုက်ပြီးအမေရိကန်ပြည်ထောင်စုဟာသမ္မတအိုဘားမား2009ခုနှစ်မှာသမ္မတတာဝန်ထပ်စတင်တာဝန်ထမ်းဆောင်တဲ့အချိန်ကစပြီးပိုပြီးလုံခြုံစိတ်ချရတဲ့အပြင်အင်အားပိုကောင်းလာတယ်လို့ပြောပါတယ်
။ Republican Party ရဲ့ American သမ္မတလောင်းဖြစ်တဲ့ဝင်ရောက်ရှင်ပြိုင်မှုရုန်းကန်နေရတယ်။Ted Cruz ဟာကွန်ပျူတာကုမ္ပဏီရဲ့အမှုဆောင်အရာရှိဟောင်းလည်းဖြစ်သူ့ရဲ့ပြိုင်ဘက်ဟောင်းလည်းဖြစ်တဲ့ Carly Fiorina ကိုသူ့ရဲ့ဒုတိယသမ္မတကိုယ်စားလှယ်လောင်းဖြစ်နဲ့ရွေးချယ်လိုက်ပါတယ်။ Republican Party ရဲ့သမ္မတကိုယ်စားလှယ်လောင်းဖြစ်နဲ့အမည်စင်းအသွင်ခံဖို့ကြိုးပမ်းမှုမှာ Cruz ဟာ Donald Trump နောက်ကပြတ်ကျန်ရခဲ့သူဖြစ်ပါတယ်။ Carly Fiorina ဟာလူအရင်သမ္မတဖြစ်နဲ့ထမ်းဆောင်နိုင်မှုအတွေ့အကြုံအပြင်ဉာဏ်ရည်လည်းရှိတဲ့ထူးခြားတဲ့ခေါင်းဆောင်ဖြစ်တယ်လို့ Cruz ကပြောပါတယ်။ Fiorina ဟာတချင်းကဟွေလတ်ပက်ကတ်ကွန်ပျူတာကုမ္ပဏီကြီးကိုဦးဆောင်ခဲ့သူဖြစ်ပြီးကုမ္ပဏီဘုတ်အဖွဲ့ပြောင်းလဲအတွက်ထောက်ခံရသူဖြစ်ပါတယ်။သူ့အနေနဲ့ Republican Party ရဲ့သမ္မတကိုယ်စားလှယ်လောင်းဖြစ်နဲ့အမည်စင်းတင်သွင်းပွဲတွေမှာပါဝင်ခဲ့ပြီးစကားစစ်ထိုးပွဲတွေမှာရှင်ပြိုင်ခဲ့သူဖြစ်ပါတယ်။မဲဆန္ဒရှင်တို့ရဲ့ထောက်ခံမှုနည်းပါးတဲ့အတွက် February လထဲမှာနှုတ်ထွက်ခဲ့သူဖြစ်ပါတယ်။ Cruz ကအခုလိုရွေးချယ်လိုက်တဲ့အတွက်သူ့အနေနဲ့ဂုဏ်ယူတဲ့အကြောင်းလည်းပြောပါတယ်။တမန်အားဖြင့်ကိုယ်စားလှယ်တွေအနေနဲ့ပါတီညီလာခံကျင်းပတဲ့အချိန်ကြမှာသာသူတို့နဲ့တွဲပြီးအရွေးခံမဲ့ဒုတိယသမ္မတလောင်းတွေအမည်ကိုထုတ်ပေါ်ကြေညာကြတာဖြစ်ပါတယ်။အခုလိုစောစီးစွာဒုတိယသမ္မတလောင်းကို Cruz ကရွေးချယ်လိုက်တဲ့အတွက် Trump ကပြည့်ရဲ့ပြုလိုက်ပြီး Texas အထက်လွှတ်တော်အမတ်နေနဲ့လုံးဝဖြစ်နိုင်ခြင်းမရှိပါဘူးလို့ပြောခဲ့ပါတယ်
။ပြင်သစ်နိုင်ငံ Paris မြို့မှာလွန်ခဲ့တဲ့5လတုန်းကလူပေါင်း130တိစုံခဲ့ရတဲ့ဘုံခွဲတိုက်ခိုက်မှုကိုပြုလုပ်ခဲ့တဲ့အကြမ်းဖက်ဂိုင်းကနောက်ဆုံးကြံရိုက်ခဲ့သူလို့ယုံကြည်ထားရတဲ့ Salah Abdeslam ကိုပြင်သစ်တရားရုံးကလူတက်မှုပြန်ပေးဆွဲမှုဘုံတွေကိုအသုံးပြုမှုနဲ့အသက်သေစင်နိုင်တဲ့လက်နက်တွေကိုအသုံးပြုမှုတွေနဲ့ပုတ်ထိုးနေကဆွဲချက်တင်လိုက်ပါတယ်။အသက်26နှစ်ရှိပြီဖြစ်တဲ့မော်ရိုကိုနိုင်ငံပွားအဗ်ဒယ်ဆလမ်ကိုမေလ20ရက်နေ့အထိတိုက်ပိတ်ထားဖို့အမိန့်ချမှတ်လိုက်ပါတယ်။အဗ်ဒယ်ဆလမ်အနေနဲ့သူ့အပေါ်တင်ထားတဲ့ဆွဲချက်တွေကိုပြန်လည်ဖြေကြားမှာဖြစ်ပေမဲ့ဘယ်လ်ဂျီယံကနေမနေ့အစိုးကြီးပြန်ပို့ခံလိုက်ရတာကြောင့် ဆိတ်ရှုပ်ထွေးနေတဲ့အချိန်ဖြစ်တာကြောင့်တရားရုံးကိုလာပြီးစကားမပြောနိုင်ဘူးဖြစ်နေတယ်လို့သူရဲ့ရှင်းလင်းကပြောပါတယ်။ပဲရစ်မြို့မှာနိုဝင်ဘာလ13ရက်နေ့ကဖြစ်သွားခဲ့တဲ့တိုက်ခိုက်မှုအတွေ့ကြိုတင်ပြင်ဆင်မှုတွေမှာအဗ်ဒက်ဆလမ်အနေနဲ့ဦးဆောင်တဲ့အခန်းကဏ္ဍကနေပါဝင်ခဲ့တယ်လို့ယုံကြည်ထားကြတာပါ။မောင်မြတ်တနတ်ဒီကင်ဆောင်ထားတဲ့အသေးခံတိုက်ခိုက်ရေးသမားတွေဟာပဲရစ်မြို့မှာရှိတဲ့ဘလုံးကွင်းဂီတဖျော်ဖြေရေးခန်းမနဲ့ညဘက်လူစီကားတဲ့ဒေသတွေကလက်လန်းသူတို့လက်လမ်းမြာမှာရှိတဲ့သူတွေကိုပြစ်ခတ်ခဲ့ပြီးတဲ့နောက်မှာသူတို့ကိုယ်မှာဝတ်လာတဲ့ဖောက်ခွဲပစ္စည်းတွေကိုစနစ်တမ်းဖြုတ်အသေးခံသွားကြတာဖြစ်ပါတယ်။အဗ်ဒက်ဆလမ်လည်းအဲ့ဒီတိုက်ခိုက်မှုဖြစ်ပွားတဲ့တောက်ကြနေကသူ့ညီနဲ့တခြားတင်နာသမားတွေနဲ့အတူဖောက်ခွဲရေးဝတ်စုံဝတ်လာခဲ့ပေမဲ့နောက်ပိုင်းမှာစိတ်ပြောင်းသွားပြီးအခင်းပြစ်တဲ့နေရာကနေထွက်မပြေးခင်အဲ့ဒီဖောက်ခွဲပစ္စည်းတွေကိုလွန့်ပစ်ခဲ့တယ်လို့သတင်းမီဒီယာတွေမှာဖော်ပြကြပါတယ်။
အားရစစ်တွေ့ကြအဖွဲ့အနေနဲ့အရှုံးနဲ့ရင်ဆိုင်နေရပြီးခုခံကာကွယ်နေရတဲ့အနေအထားမှာရှိနေတာထင်ရှားပေမဲ့သူဟာဂုတိအန်ဒီယရှိတဲ့ချင်းချောက်မှုအဖြစ်နဲ့ဆက်လက်ရှိနေသေးပဲလို့ American နဲ့ IS ချိန်မုံရင်ညွန်ပေါင်းအဖွဲ့ကအဖွဲ့ဝင်2000ဆင်ခန့်တို့ကဗိုလ်တပူးနဲ့ကူဝိတ်မှာတွေ့ဆုံစဉ်ပြောကြားခဲ့ပါတယ် IS စစ်တွေ့ကြအဖွဲ့ကိုချိန်မုံရင်နိုင်ငံတကာညွန်ပေါင်းအဖွဲ့ငယ်ကပူးတွဲထုတ်ပြန်တဲ့ညင်ညာချက်မှာအစွန်းရောက်အုပ်စုမကြသေးခင်ကတိုက်ခိုက်ခဲ့တဲ့ဘယ်လ်ဂျန်ပြင်သစ်တူနီရှားတို့ကိုတက်တဲ့အဖြစ်ထောက်ပြခဲ့ပါတယ်ဒါပေမဲ့ IS အဖွဲ့အနေနဲ့သူတို့ခေါင်းဆောင်တွေနဲ့တိုက်ခိုက်ရေးသမားအရေးအတွက်တော်များများဆုံးရှုံးနေတယ်လို့လည်းညွန်ပေါင်းအဖွဲ့ငယ်ကထောက်ပြတာပါ IS ချိန်မုံရင်ဆိုင်ရာနိုင်ငံတကာညွန်ပေါင်းအဖွဲ့အထူးတန်တမန် Brett McGuck က American ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်တာဖြစ်ပါတယ်ညွန်ပေါင်းတပ်ဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုကြောင့် IS တွေရဲ့အရင်းမြစ်တွေကိုခန်းချောက်စေပြီးရေနံထုတ်လုပ်မှုကိုလည်းအနည်းဆုံး30ရာခိုင်နှုန်းကျဆင်းစေတယ်လို့သူကအဖွဲ့ကိုပြောဆိုကြောင်းကူဝိတ်သတင်းဌာနကကိုးကားဖော်ပြတာပါဒါအပြင်အီရန်နဲ့ဆီးရီးယားတို့မှလည်း IS ချိန်မုံရင်နှီးမျိုးစုံကိုအဖွဲ့အနေနဲ့ဆွံ့နှွေးခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနထိပ်တန်းအရာရှိဂျီတူကပြောပါတယ
် UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလှိုင်းလက်မီတာ190 kHz 1505ရုကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ဥရောပသမဂ္ဂကမြန်မာနိုင်ငံပေါ်လင်းနဲ့တင်ပို့ရောင်းချမှုပိတ်ပင်ထားတဲ့ကန့်သတ်ချက်ကိုနောက်ထပ်တစ်နှစ်ထပ်ပြီးတက်တန်းတိုးဖို့ဧပြီလ21ရက်နေ့ကဆုံးဖြတ်လိုက်ပါတယ်။ပြီးခဲ့တဲ့ဘက်ကလက္ခဏာဘက်မှာကျင်းပတဲ့ဥရောပသမဂ္ဂကောင်စီအစည်းအဝေးမှာအဖွဲ့ဝင်28နိုင်ငံကမြန်မာနိုင်ငံအပေါ်လက်နက်နဲ့ဆက်ဆက်ပစ္စည်းတွေတင်ပို့ရောင်းချတာမလုပ်ဖို့ပိတ်ပင်ထားတဲ့ကန့်သတ်အရေးယူမှုတွေကိုတနစ်သက်တမ်းထပ်တိုးဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ကိုလူ့ခွင့်ရေးအဖွဲ့အစည်းတွေကအကြိုဆိုလိုက်ပါတယ်။ကုလသမဂ္ဂကချမှတ်ထားတဲ့ကန့်သတ်ချက်တွေထဲမှာဒီကမှာခင်ဗျာဥရောပသမဂ္ဂကချမှတ်ထားတဲ့ကန့်သတ်ချက်တွေထဲမှာ EU အဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံကိုလက်နက်နဲ့ဆက်ဆက်ပစ္စည်းတွေတင်ပို့ရောင်းချခြင်းမပြုဖို့ပြည်တွင်းကတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကိုနှိမ်နင်းဖို့အတွက်အသုံးပြုနိုင်မဲ့ပစ္စည်းကိရိယာတွေတင်ပို့ရောင်းချတာမလုပ်ဖို့နဲ့စစ်တပ်နဲ့တက်ဆိုင်တဲ့ဝန်ဆောင်မှုလုပ်ငန်းတွေလုပ်မပေးဖို့ကန့်သတ်ချက်တွေပါဝင်ပြီးဒီကန့်သတ်ချက်တွေကို2019ခုနှစ်ဧပြီလ30ရက်နေ့အထိဆက်ထားဖို့ဆုံးဖြတ်လိုက်ကြတာဖြစ်ပါတယ်။ဥရောပသမဂ္ဂဟာမြန်မာနိုင်ငံကိုလက်နက်မရောင်းဖို့အဖွဲ့ဝင်နိုင်ငံတွေကိုတားဆီးပိတ်ပင်ထားတဲ့ကန့်သတ်ချက်ကို2013ခုနှစ်ဧပြီလကတည်းကချမှတ်ထားပြီးနှစ်စဉ်တက်တန်းတိုးလာခဲ့တာဖြစ်ပါတယ
်။ဒီနှစ်ကုန်လမှာရုရှားကတိုက်လျင်3ဆင့်ကိုမြန်မာနိုင်ငံကိုပို့ပေးဖို့စီစဉ်နေတယ်လို့သတင်းတွေမှာဖော်ပြကြပါတယ်။ဒီနှစ်ဆန်းလောက်ကရုရှားကအာကတ်လေမြန်ထုတ်လုပ်တဲ့ကုမ္ပဏီက2016ထဲမှာမြန်မာနိုင်ငံကိုရက်130အမျိုးအစားတိုက်ခိုက်ရေးလေ့ကျင့်လေ့ရင်နဲ့စက်ပစ္စည်းတွေတတောက်ပို့ပေးမယ်လို့ပြောပါတယ်။2019အကုန်မှာတော့တကယ်တိုက်ပွဲဝင်နေတယ်လို့အစမ်းလေ့ကျင့်နိုင်တဲ့အထူးလေယာဉ်တွေကိုပို့ပေးမယ်လို့ပြောတာပါ။ဒါပေမဲ့တန်ဖိုးအဖြစ် American Dollar 15သန်းမှုရှိတဲ့ဒီလေယာဉ်တွေကိုပို့ပေးမယ်နေ့အတိအကျကိုဖော်ပြမထားပါဘူး။ပထမတော့လေယာဉ်3ဆင့်ကိုဒီနှစ်ကုန်လမှာပို့ပေးမှာဖြစ်ကြောင်း Russia နေစဉ်သတင်းစာ Commerson ကခိုင်လုံတဲ့သတင်းရပ်ကွက်ကိုကိုးကားပြီးဖော်ပြပါတယ်။ Yak 130အမျိုးအစားတိုက်ခိုက်ရေးလေ့ကျင့်လေယာဉ်ဟာ Russia လို့အသစ်ထွန်းထားတဲ့အတန်တက်မြန်တဲ့လေယာဉ်မျိုးပါ။မြန်မာနိုင်ငံက Yak 130အမျိုးအစားတိုက်လေယာဉ်လေ့ကျင့်လေယာဉ်ကိုဝယ်ယူဖို့စိတ်ဝင်စားမှုပြပြီး3နှစ်ကြာ2015ဂျူနာထဲမှာသဘောတူစာချုပ်ချုပ်ဆိုခဲ့တာပါဒီလင်းအမျိုးအစားကိုရုရှားလေတပ်အသုံးပြုဆဲဖြစ်ပြီးလက်တင်အမေရိကနဲ့မြောက်အာဖရိကတို့ကလည်းဒီလင်းအမျိုးအစားကိုဝယ်ယူဖို့စိတ်ဝင်စားကြောင်းပြသခဲ့ကြပါတယ
်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေကပြီးခဲ့တဲ့နှစ်အတွင်းလွတ်လပ်ခွင့်မရှိတဲ့နိုင်ငံအဖြစ်ဝါရှင်တန်အခြေစိုက် Freedom House အဖွဲ့ကြီးက2016ခုနှစ်အစဉ်ခံစားမှာဖော်ပြလိုက်ပါတယ်ကမ္ဘာတစ်လွှားနိုင်ငံတွေရဲ့ပြီးခဲ့တဲ့2015ခုနှစ်အတွင်းသတင်းလွတ်လပ်ခွင့်ကဆယ်စုနှစ်တစ်ခုကျော်အတွင်းအနှိမ်ဆုံးရောက်ရှိခဲ့တယ်လို့လည်းလွတ်လပ်ခွင့်နဲ့ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးစောင့်ကြည့်မှုအဖွဲ့ကြီး Freedom House ရဲ့ဗုဒ္ဓဟူးနေ့ထုတ်အစီရင်ခံစာကပြောဆိုလိုက်တာဖြစ်ပါတယ်
မြောက်ကိုရီးယားနိုင်ငံဘက်ကအလုံသမားပါတီညီလာခံကျင်းပနေတဲ့ကာလအတွင်းပြင်ဆင်မှုအချင်းမြောက် nuclear ဆန့်တက်မှုအပါအဝင် ရန်ဆတ်မှုတွေကိုလာမဲ့မေလဆန်းမှာပို့ပြီးလှုပ်လာနိုင်တယ်လို့ American ပြည်ထောင်စုကခန့်မှန်းတွက်ဆထားပါတယ် Direct from Washington The Voice
of America VOA နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့ဒေါက်ခင်မျိုးတက်တို့ကြီးညာခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့သတင်းလွှာတွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီမြန်မာနိုင်ငံဆိုင်ရာ American တမန်ကြီး Scott Marshall ဟာသူ့ရဲ့တန်မှတ်ခန့်အလှော်ကိုမြန်မာသမ္မတဦးထင်ကျော်ထံကမနေ့ကဧပြီလ29ရက်နေ့မှာအခမ်းအနားနဲ့ပေးအပ်လိုက်ပြီးဖြစ်ပါတယ်။တချိန်တည်းမှာပဲတန်မှတ်ကြီး Scott Marshall ဟာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်နိုင်နဲ့လည်းတွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးပူးပေါင်းဆောင်ရွက်ရေးဆိုင်ရာတိုးမြှင့်လှုပ်ဆောင်နိုင်မယ့်အခြေအနေကိုဆွေးနွေးခဲ့တယ်လို့ဆိုပါတယ်။အတွေ့အကြုံရင့်ကျက်တဲ့တန်မှတ်ကြီးအစ် Scott Marshall အနေနဲ့နှစ်နိုင်ငံဆက်ဆံရေးတိုးမြှင့်ဆောင်ရွက်တဲ့နေရာမှာထိရောက်စွာဆောင်ရွက်နိုင်မယ့်ပုံကူဖြစ်တယ်လို့လည်းအမေရိကန်အတိုင်းဝန်းကပြောကြပါတယ်။ဒီတရင်ကိုကိုစော်ဝင်းလှိုင်ကတင်ဆက်ပေးပါလိမ့်မယ်ခင်ဗ
ျအမေရိကန်တန်အမတ်ကြီးစကော့မာရှယ်ဟာဗုဒ္ဓနေ့ကသမ္မတဦးထင်ကျော်ထံမှာတန်အမတ်ခန့်အလွှာပေးအပ်ပြီးတဲ့နောက်သူ့အနေနဲ့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေအပေါ်ချီးကျူးပြောကြားခဲ့ပါတယ်။ဒါပြင်ဦးထင်ကျော်ကိုသမ္မတအဖြစ်ရွေးချယ်တင်မြှောက်ခံရတာနဲ့မလ30ရက်နေ့ကနိုင်ငံတော်သမ္မတရာထူးတာဝန်စတင်ထမ်းဆောင်တာဟာမြန်မာပြည်သူတွေ institution တွေငြိမ်းချမ်းစွာအာဏာလွှဲပြောင်းရေးအတွက်အတူတကွလုပ်ကိုင်ဆောင်ရွက်ခဲ့ကြတဲ့ခေါင်းဆောင်တွေရဲ့ကျိုးပန်းမှုတက်တည်ဖြစ်တဲ့အကြောင်းအမေရိကန်သမ္မတဘာရက်အိုဘားမားရဲ့ပြောဆိုမှုကိုတာမာချီစကော့မာရှယ်ကထပ်လောင်းပြောဆိုခဲ့ပါတယ်။ဗုဒ္ဓဟူးနေ့မှာပဲတာမာချီစကော့မာရှယ်ဟာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့လည်းတွေ့ဆုံခဲ့ပြီးနှစ်နိုင်ငံဆက်ဆံရေးပူးပေါင်းဆောင်ရွက်ရေးဆိုင်ရာတိုးမြင့်လှုပ်ဆောင်နိုင်မယ့်အခြေအနေတွေကိုဆွေးနွေးခဲ့ပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းတက်မတော်ရဲ့သဘောထားနဲ့ပူးပေါင်းဆောင်ရွက်မှုအခြေအနေမြန်မာနိုင်ငံရဲ့နိုင်ငံခြားရေးမူဝါဒနဲ့နိုင်ငံတကာဆက်ဆံရေးအခြေအနေမြန်မာအမေရိကန်နိုင်ငံတက်မတော်နေရအကြာအပြန်အလှန်ယုံကြည်မှုကိုအခြေခံပြီးဆက်ဆံရေးတိုးမြှင့်နိုင်မယ့်အခြေအနေတွေကိုရှင်းလင်းပြောကြားခဲ့ပါတယ်။နိုင်ငံတန်တမာဆက်ဆံရေးတွေပုံမှန်ပြန်လည်တည်ဆောက်ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံဆိုင်ရာဒုတိယမြောက်အမေရိကန်သမ္မတကြီးအဖြစ်စတင်တာဝန်ထမ်းဆောင်တော့မယ့် Scott Marshall ဟာအရင်သမ္မတကြီး Derek Mitchell လို့မဟုတ်ဘဲညီညီသားသားနဲ့အပြုသဘောဆောင်တဲ့ချင်းကပ်နည်းကိုအသုံးပြုလိမ့်မယ်လို့ယုံကြည်ကြောင်းအမေရိကန်နိုင်ငံ Georgetown တက္ကသိုလ်ကမြန်မာအရေးကျွမ်းကျင်သူProfessor David Steinbach ကသုံးသပ်ပါတယ
်။ He knows the Myanmar situation very very well. He will take a I think a very low key positive approach.
Scott Marshall ဟာအမတန်တော်တဲ့နိုင်ငံခြားရေးဌာနကဝန်ထမ်းတဦးပါ။သူနဲ့ကျွန်တော်အမတန်ရင်းနှီးပါတယ်။အရင်ကအင်ဒိုနီးရှားနဲ့အာဆီယံဆိုင်ရာတန်အမတ်ကြီးတာဝန်တွေကိုထမ်းဆောင်ခဲ့ပူပါတယ်။ပြီးတော့သူဟာမြန်မာပြည်အကြောင်းကိုကောင်းကောင်းသိရှိထားသူဖြစ်ပါတယ်။သူအနေနဲ့မြန်မာနိုင်ငံကပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုကူညီလှုပ်ဆောင်တဲ့နေရာမှာညီညင်သာသာနဲ့အပြုသဘောဆောင်တဲ့ချင်းကပ်နီးကိုအသုံးပြုလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။ Scott Marshall ဟာမြမအရေးကိုကောင်းမွန်စွာသိရှိနားလည်သူတဦးဖြစ်တဲ့အပြင်လက်ထောက်နိုင်ငံခြားရေးဝန်ကြီးအဖြစ်နဲ့လည်းမြန်မာနိုင်ငံနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုနှစ်ပေါင်းများစွာလှုပ်ဆောင်ခဲ့သူလည်းဖြစ်ပါတယ်။
အမေရိကန်အစိုးရအဆက်ဆက်ကမြန်မာနိုင်ငံအပေါ်ပိတ်ဆို့အရေးယူမှုတွေအမျိုးမျိုးချမှတ်ခဲ့ပြီးတန်တမာရေးအရာဆက်ဆံမှုတွေပါနှစ်ပေါင်းများစွာဖြတ်တောက်ထားခဲ့ရာကသမ္မတဘာရက်အိုဘားမားအစိုးရလက်ထက်အတွင်းမြန်မာနိုင်ငံမှာသမ္မတဦးသိန်းစိန်ဦးဆောင်တဲ့အစိုးရသစ်တက်လာပြီးတဲ့နောက်မှာနှစ်နိုင်ငံဆက်ဆံရေးလမ်းကြောင်းတွေပွင့်သွားခဲ့တာပါမြန်မာနိုင်ငံအစိုးရသစ်လက်ထက်မှာတာမာဂျီစကော့မာရှယ်အနေနဲ့အမေရိကန်ကိုကိုစားပြုတာဝန်ထမ်းဆောင်ရမှာထိရောက်မှုရှိလိမ့်မယ်လို့သူ့အနေနဲ့ယုံကြည်တဲ့အကြောင်းအထက်လွတ်တော်အမအများစုခေါင်းဆောင်ဖြစ်တဲ့ကန်တက်ကီပြည်နယ်ရီပပ်လီကန်အမမစ်ချ်မကော်နဲကကြားနာစစ်ဆေးဝတ်တရမှာအခုလိုပြောကြားခဲ့ပါတယ
်။ Ambassador Marshall will represent us as a new government is formed over there in Burma as America's policies adjust
မြန်မာနိုင်ငံမှာဆူရသည်တက်လာချိန်မှာတမ်မတ်ကြီးမာဆယ်အနေနဲ့အမေရိကန်ပြည်ထောင်စုကိုကိုစားပြုမဲ့ပုဂ္ဂိုလ်ဖြစ်တာဝန်ထမ်းဆောင်မှာပါမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပြောင်းလဲတွေနဲ့လိုက်လျောညီထွေးစွာအမေရိကန်က policy ပြောင်းလဲတွေပြုလုပ်သွားချိန်လည်းဖြစ်ပါလေ။တန်မတ်ကြီးအနေနဲ့တွေ့ကြုံရင်ကျက်သူဖြစ်တဲ့အတိုင်းတန်မတ်ကြီးဖြစ်ဒီပြုခန့်အချင်းခံရမယ်ဆိုရင်မြန်မာနိုင်ငံမှာစစ်မှန်တဲ့ပြောင်းလဲတွေဖြစ်ပေါ်လာနေချိန်မှာသူဟာကျွန်တော်နိုင်ငံကိုကိုယ်စားပြုမဲ့သူဖြစ်ပါလေ။ဒီမိုကရေစီနည်းအရရွေးကောက်တင်မြောက်တဲ့ဆိုရဘောပေါလာတဲ့အသွင်ကူးပြောင်းရေးကာလဟာနှစ်ရှည်ပြည်ပခါရီချင်းဆိုင်ခဲ့ရတဲ့မြန်မာနိုင်ငံအတွက်တိတ်ကိုထူးခြားလာပါလေ။လူဆောင်ကြတွေအများကြီးရှိနေသေးတယ်ဆိုတာကိုကျွန်တော်တို့နားလည်ပါတယ်။အခုလိုပြောင်းလဲတွေဖြစ်လာဖို့အမေရိကန်ဆိုရရဲ့ပံ့ပိုးမှုအပြင်အမေရိကန်လွှတ်တော်နေရာစလုံးပါတီနှစ်ခုစလုံးကထောက်ခံခဲ့လို့လည်းဖြစ်ပါတယ်။ဒီလိုအချိန်ရလာတာတွေကိုဆက်ပြီးကျွန်တော်တို့လက်တွဲလှုပ်ဆောင်သွားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ
်။တာမာဂျီစကော့မာရှယ်ကသူ့အနေနဲ့တာမာအဖြစ်ခန့်အပ်တာဝန်ပေးခံရရင်အမေရိကန်အစိုးရကအာယုံဆိုင်လှုပ်ဆောင်နေတဲ့အစီအစဉ်တွေနဲ့အညီ ဒီမိုကရေစီနဲ့ညီညာရေးရရှိဖို့လူခွင့်ရေးအပေါ်လေးစားလိုက်နာမှုရှိဖို့လူမောင်ခိုကူးမှုတိုက်ဖျက်ရေးကျေပြန့်တဲ့စီးပွားရေးဖွံ့ဖြိုးမှုရရှိရေးနဲ့ယုံကြည်မှုတည်ဆောက်ရေးတို့အတွက်လုတ်ကင်ဆောင်ရွက်နေကြတဲ့အဖွဲ့အစည်းတွေကိုပံ့ပိုးကူညီပေးသွားမယ်လို့2015ခုနှစ်နိုဝင်ဘာလအတွင်းစီးနစ်လွတ်တော်မှာပြုလုပ်တဲ့ကြားနာစစ်ဆေးပွဲအတွင်းပြောကြားခဲ့ပါတယ်ခင်ဗျာ
ကိုယ်စော်ဝဲလိုင်းဖြစ်ပါတယ်ခင်ဗျာအခုတော့ EU နဲ့မြန်မာရဲ့ဆက်ဆံရေးကိုဆက်ပါမယ် EU ဥရောပတမကဟာမြန်မာနိုင်ငံကိုလက်နက်တင်ပို့ရောင်းချမှုပိတ်ပင်တဲ့ကန့်တတ်ချက်ကိုနောက်ထပ်တစ်နှစ်ထပ်ပြီးတော့တက်တန်းတိုးဖို့ဧပြီလ21ရက်နေ့ကဆုံးဖြတ်လိုက်ပါတယ်လူခွင့်ရေးစောင့်ကြည့်နေတဲ့အဖွဲ့တွေကတော့အဲ့ဒီဆုံးဖြတ်ချက်ကိုကြိုဆိုကြပါတယ်တရင်အပြည့်စုံကိုဆက်တွယ်မေးမြန်းထားတဲ့ကိုရဲကောင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
ပြခဲ့တဲ့အပတ်ကလူဇင်ဘတ်နိုင်ငံမှာကျင်းပတဲ့ဥရောပသမဂ္ဂကောင်စီအစည်းအဝေးမှာအဖွဲ့ဝင်နိုင်ငံ28နိုင်ငံဟာမြန်မာနိုင်ငံပေါ်လက်နက်နဲ့ဆက်ဆက်ပစ္စည်းတွေတင်ပို့ရောင်းချတာမလုပ်ဖို့ပိတ်ပင်ထားတဲ့ကန့်သတ်အရေးယူမှုကိုတစ်နှစ်ထပ်ပြီးတက်တန်းတိုးဖို့ဆုံးဖြတ်လိုက်တာပါဥရောပသမဂ္ဂကချက်မှတ်ထားတဲ့ကန့်သတ်ချက်တွေထဲမှာ EU အဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံကိုလက်နက်နဲ့ဆက်ဆက်ပစ္စည်းတွေတင်ပို့ရောင်းချခြင်းမပြုဖို့ပြည်ရင်းကတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကိုနှိမ်နှင်းမှုအတွက်အသုံးပြုနိုင်မဲ့ပစ္စည်းကိရိယာတွေတင်ပို့ရောင်းချတာမလုပ်ဖို့နဲ့စစ်တပ်နဲ့သက်ဆိုင်တဲ့ဝန်ဆောင်မှုလုပ်ငန်းတွေလုပ်မပေးဖို့ကန့်သတ်ချက်တွေပါဝင်ပြီးဒီကန့်သတ်ချက်တွေကို2018ခုနှစ်ဧပြီလ30ရက်နေ့အထိဆက်ထားဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။ကောင်စီရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးဥရောပသမဂ္ဂရဲ့ပြင်ပဆက်ဆံရေးဌာနကပြောခွင့်ရပုဂ္ဂိုလ်မာယာကိုချန်းချစ်က VOA ကိုအခုလိုပြောပြခဲ့ပါတယ်။
Decision was taken by the council on extension of the
council နေနဲ့ရှိပြီးသားကန့်သတ်ချက်တွေကိုတက်တန်းတိုးလိုက်တာပါဒီဆုံးဖြတ်ချက်ကို April 22ရက်နေ့မှာချမှတ်ခဲ့ပြီးတော့ April 22ရက်မှာတရားဝင်ထုတ်ပြန်ခဲ့ပါတယ်ရှိပြီးသားကန့်သတ်ချက်တွေကိုနောက်တစ်နှစ်ဆက်ထားပြီးတော့မြန်မာနိုင်ငံအပေါ်စဉ်ဆက်မပြတ်စောင့်ကြည့်သွားမှာပါ
ဥရောပသမဂ္ဂဟာမြန်မာနိုင်ငံကိုလက်နက်မယောင်းမှုအဖွဲ့ဝင်နိုင်ငံတွေကိုတားဆီးပိတ်ပင်ထားတဲ့ကန့်သတ်ချက်ကို2013ခုနှစ်ဧပြီလကလေးကချမှတ်ခဲ့ပြီးနှစ်စဉ်တက်တန်းတိုးလာခဲ့တာဖြစ်ပါတယ်။အခုနှစ်မှာမြန်မာနိုင်ငံအခြေအနေတိုးတက်မှုရှိမရှိဆိုတာကိုစဉ်ဆက်မပြတ်စောင့်ကြည့်ပြီးအခုဆုံးဖြတ်ချက်ကိုလိုအပ်တယ်လို့ပြင်ဆင်သွားမယ်လို့ကောင်စီရဲ့တရားဝင်ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။နယူးယောက်အခြေစိုက်လူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကတော့မြန်မာနိုင်ငံမှာစစ်တပ်ရဲ့လွှမ်းမိုးမှုကကြီးမားနေဆဲဖြစ်ပြီးတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့လည်းတိုက်ပွဲတွေဖြစ်နေတာမို့အခုလိုဥရောပသမဂ္ဂရဲ့လက်နက်ရောင်းချမှုပိတ်ပင်တဲ့ကန့်သတ်ချက်ကိုကြိုဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာအရက်သားသမ္မတတက်လာပြီဆိုပေမဲ့ဥရောပနိုင်ငံတွေအနေနဲ့မြန်မာစစ်တပ်ကစစ်မှန်တဲ့ပြုပြင်ပြောင်းလဲရေးတွေလုပ်လာတဲ့အထိကန့်သတ်ချက်တွေကိုဆက်ထားတင်တယ်လို့ HRW အဖွဲ့ရဲ့အာရှတိုက်ဆိုင်ရာညွှန်ကြားရေးမှူး Brad Adan က VOA ကိုအခုလိုပြောပါတယ်။
It won't be business as usual, even if they've gone through a partial reform process and just because there's a civilian president.
မြန်မာနိုင်ငံမှာပြောင်းလဲတချို့ဖြစ်ပေါ်ခဲ့ပြီးရသဆိုးရစစ်စစ်တက်လာပေမဲ့မြန်မာစစ်တပ်နဲ့ပုံမှန်ပြန်ပြီးဆက်ဆံမှုတော့မဖြစ်နိုင်သေးဘူးဆိုတော့ဥရောပသမဂ္ဂအနေနဲ့ပြသဖို့လိုပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာရယူထားတဲ့အတွက်အရသဆိုးရပြေဝအုပ်ချုပ်ခွင့်မရသေးဘူးဆိုတာလူတိုင်းသိကြပါတယ်အခုတွေ့ရသလောက်တော့မြန်မာစစ်တပ်ဟာစစ်စစ်မှန်မှန်ပြုပြင်ပြောင်းလဲမှုမရှိသေးပါဘူးလွှတ်တော်မှာ25ရာခိုင်နှုန်းရယူထားတာအပြင်ကာကွယ်ရေးပြည်ထရေးနဲ့နေဆက်ရေးရဝန်ကြီးဌာနတွေကိုစစ်တပ်လက်အောက်မှာထားရှိပြီးမြန်မာနိုင်ငံထဲမှာတီးခြားနိုင်ငံငယ်တခုလိုလှုပ်ဆောင်နေပါတယ်ဒါအပြင်မြန်မာစစ်တပ်အနေနဲ့ဘလို့လူအခွင့်ရေးချိုးဖောက်မှုတွေကိုမှကျူးလွန်ထားရလည်းမရှိဘူးလို့ညှင်းပယ်နေသေးဖြစ်ပါတယ်ဒါအပြင်နိုင်ငံဗဏ္ဍာငွေတွေကိုစီးပွားရေးတိုးတက်ဖို့အတွက်သုံးမဲ့စားစစ်လက်နက်ပစ္စည်းတွေဝယ်ဖို့သုံးစွဲနေတာကိုရပ်တန့်သင့်ပါတယ်ဒါကြောင့်အရသာအစိုးရကိုထောက်ခံတယ်လို့စစ်တပ်ကလည်းဆက်ပြီးတော့ဖိအားပေးသင့်ပါတယ်
လက်ရှိမှာမြန်မာနိုင်ငံကိုလက်နက်တွေအများဆုံးရောင်းချပေးနေတာကတရုတ်နဲ့ရုရှားနိုင်ငံတွေဖြစ်ပါတယ်။အခုလိုဥရောပသမဂ္ဂကမြန်မာနိုင်ငံပေါ်လက်နက်တင်ပို့ရောင်းချမှုပိတ်ပင်တာကိုတက်တန်းတိုးလိုက်တဲ့အကြောင်းကြေညာချက်ထုတ်ပြန်ခဲ့တဲ့ဧပြီလ22ရက်နေ့မှာပဲရုရှားနိုင်ငံပိုင်းလက်နက်ထုတ်လုပ်ရေးလုပ်ငန်း Russo Baron Export နဲ့ Eco Company တို့ကအခုနှစ်အကုန်မှာမြန်မာနိုင်ငံကိုတိုက်လေရင်နဲ့အပေါ်စားတိုက်ခိုက်ရေးလေယာဉ်တွေရောင်းချသွားဖို့ရှိတယ်လို့ရုရှားသတင်းမီဒီယာတွေမှာဖော်ပြခဲ့ပါတယ်
ကိုရဲကောင်ပါခင်ဗျာအခုတော့ပြည်တွင်းတိုက်ပွဲသတင်းကိုဆက်ပါမယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးပူးတွဲစောင့်ကြည့်မှုကော်မတီ GMCU တို့ပြည်တွင်းညဉ့်ညဉ့်ရေးနဲ့အပြစ်ခတ်ရက်စဲရေးကိစ္စတွေပထမဦးဆုံးစုံအကျဉ်တွေ့ဆုံဆွေးနွေးနေတဲ့အချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းနန်းဆန်မြို့အတွင်းမှာပလောင်တက်ဖွဲ့နဲ့အစိုးရတပ်ကြားတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေပါတယ်ဒီရက်ပိုင်းအတွင်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းမှာကချင်တပ်ဖွဲ့နဲ့တိုက်ပွဲတွေဖြစ်ပွားနေတယ်လို့ရခိုင်ပြည်နယ်အတွင်းမှာလည်းတိုက်ပွဲတွေကြောင့်ဒေသခံပြည်သူ 1,500 ကျော်နေရပ်ကိုစွန့်ခွာပြီးတော့ဆွတ်ပြေးနေကြရပါတယ်။ဒါတလို့ဖြစ်ပွားနေတဲ့တိုက်ပွဲတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြထားပါတော့နားဆင်ပါခင်ဗျာ။
ဟုတ်ကဲ့ကြံရက်ပိုင်းကရှမ်းပြည်နယ်မြောက်ပိုင်းကအစိုးရတပ်တွေတပ်မ၄ခုလောက်ရုတ်သိမ်းသွားခဲ့တာကြောင့်ဒေတာရင်းစီအေပရိပခရီကြာဆင်းလာနိုင်တယ်လို့သုံးသပ်နေချိန်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့ပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခတ်မှုရပ်ဆဲရေးပူးတွဲစောင့်ကြည့်ရေးကော်မတီ JMCU တို့ပြည်တွင်းငြိမ်းချမ်းရေးနဲ့ပြစ်ခတ်ရပ်ဆဲရေးကိစ္စတွေတွဲဆုံဆွေးနွေးနေချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတာပါလက်ရှိရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုတော့ TNLA ခေါ်ပလောင်တပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးတပ်အိုက်ကျော်ကအခုလိုပြောပါတယ
်ဒီမနက်9နာရီလောက်မှာဒီနမ်ဆန်မြို့နယ်ဒါလက်ရော်နဲ့မန်လုံးရွာကမှဖြစ်တယ်တိုက်ပွဲကတော့15မိနစ်လောက်ပဲကြာတယ်အာသူတပြေကတော့ဒီပြကြမတိုင်းချင်းဒီဘက်မှာသူစီလို့ရတာမှချက်ချက်တမကုန်ခွန်ရှိရှိကိုကိုရတော့နောက်တန်းပြန်နေဒါမှကိုကိုတို့ကိုကိုတို့အားလုံးကနော်ဒါမပြောင်းဒီကီလိုဂရမ်ရှိတယ်အာတမတုံတုံတစ်ခုလုံးဆိုလည်းဒီကမှာရှိတယ်အစားကားဖက်ချောက်ဆန်ခတ်တယ်လေဒီကီလိုဂရမ်သူစီကရှိရှိတယ်အာဒီလိုဘယ်ရဒီကြတဲ့တက်ဘောအရှောင်းတော့ရှောင်းတော့တက်ဘောလေးရောကြတော့ဓမ္မဒီသူစီရှိနေတဲ့တက်ဘောဘယ်လိုမှရှောင်းလို့တော့မရဘူးသူဒီရေဆန်တက်ဘောတော့မကြအဲ့နဲ့ကြည့်လို့ရှိတယ်
လွန်ခဲ့တဲ့25ရက်နေ့ကလည်းမန်တုံမြို့နယ်အတွင်းမှာအ ਨੇ ဆုံးတိုက်ပွဲတစ်နာရီကျော်ကြာဖြစ်ပွားခဲ့ကြောင်းနဲ့လောလောဆယ်နှစ်ဖက်ထိခိုက်မှုအခြေအနေကိုတော့သေချာမသိရသေးကြောင်းပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မွန်ဂိုဒေတာဘက်ကဖုံးဆိုင်မှာလည်းတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲနဲ့ပတ်သက်ပြီး KIA ခေါ်ကချင်တပ်ဖွဲ့ကအရာရှိတဦးကအခုလိုပြောပါတယ်
။ဖုံးဆိုင်ဘက်မှာအဲ့ဒီမှာကနေရာတူရရှိပြီ။အဲသူတို့ဟောမစားစကြနေဝလာလို့ဖြစ်တဲ့ကိစ္စပါအခုလောလောဆယ်အဲ့ဘက်မှာတမကူကူပေါ်နေရှိတယ
်ဒီတပတ်အတွင်းမှာကချင်ပြည်နယ်တာလောကြီးနယ်တနိုင်းဒေသဘက်တွေမှာလည်းဂျိုးကြားတိုက်ပွဲတွေဖြစ်ခဲ့တယ်လို့ပြောပါတယ်ဒီတိုက်ပွဲတွေကတော့မြောက်ပိုင်းတိုင်းစစ်ဌာနချုပ်မှာတိုင်းမှုအသစ်ရောက်လာပြီးနေမြေရှင်းလင်းရေးလှုပ်ဆောင်တာကြောင့်ဖြစ်တိုင်ကြောင်သုံးသပ်ပါတယ်တကြံကာလကတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့တဲ့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ဘက်မှာတော့ဒီရက်ပိုင်းမှာတိုက်ပွဲတွေထပ်မံဖြစ်ပွားတာမကြားသိရကြောင်းနဲ့ဒေသခံပြည်သူတွေထောင်ထဲချီပြီးထွက်ပြေးနေရကြောင်းကိုအေးအေးခေါ်ရခိုင်တပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူခိုင်သူခါကပြောပါတယ်။ဒီ
ကနေ့ကတော့တိုက်ပွဲတွေစီမံမှာရှိတဲ့ဆိုတဲ့တဲ့နဲ့ကျွန်တော်ကြည့်မရသေးဘူးကြ။အဲဒီမြန်မာစစ်တပ်ကနေကြီးတဲ့လက်နက်ကြီးနဲ့လမ်းပြီးတဲ့ဒီအရင်တိုက်ပွဲဖြစ်တဲ့နေရာတွေမှာလမ်းပြီးတော့ဖြစ်နေတာရှိတယ်။ရတာတွေကတော့ဒီလိုတော်တော်ပြေးကြရတယ်ကြာအဲ့ဒီတက်ကြီးဒုံခင်းမှာဒီပူရီတော်မျိုးနဲ့ခင်းမှာရောနောက်ဒီဒီပြေးတော်မျိုးနဲ့ခင်းမှာရောနောက်ပြီးတော့ရှိရင်ဒီကုန်းသားကျောင်းတောက်တူဖို့လေအဲ့ဒီလေးမျိုးနဲ့ခင်းမှာဆစ်ဆောင်ဒုက္ခတွေကအခုဆိုလို့ရှိရင်1400ငါးရာဝန်းကျင်လောက်ရှိတော့ပြီက
ဆစ်ဆောင်ဒုက္ခတွေကိုတော့တက်ဆိုင်ရာမျိုးနယ်တွေကဒေသခံအာဏာပိုင်တွေနဲ့လူမှုအသင်းဖွဲ့တွေကအဓိကအကူအညီပေးနေပါတယ်ပီကရဲနှစ်အော်တိုဘာလာကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကတော့ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးအတွက်အစိုးရတပ်မတော်နိုင်ငံရေးအင်အားစုတွေနဲ့အတူဒေသအလိုက်ပူးတွဲစောင့်ကြည့်ရေးအဖွဲ့တွေဖွဲ့စည်းဖို့ပြင်ဆင်နေပါတယ်ကချင်ပလောင်နဲ့ရခိုင်အပါအဝင် NCA ကိုလက်မှတ်မြေးထိုးသေးတဲ့ကြံတိုင်းသားလက်နက်ကိုင်အဖွဲ့တွေကတော့အစိုးရအသင်းနဲ့ညီချင်းရေးဆွေးနွေးဖို့ပြင်ဆင်ထားပြီးလက်ရှိသူတို့ဘက်ကသဘောထားကိုတော့ခိုင်သူခါကအခုလိုပြောပါတယ
်ဒီဥပဒေကိုဆိုရလက်ချက်မှာအစိုးရဘက်ကနေပြီးတော့မှကျွန်တော်တို့ရဲ့ပါဝင်မှုကိုသူတို့ကလက်မခံတဲ့အတွက်ကြောင့်မလို့ပဲကျွန်တော်တို့ကဟိုဒီညီချင်းရေးခရီးစဉ်နဲ့ပတ်သက်ပြီးတော့ရှင်းနေနိုင်တာဖြစ်နေတယ်ဒါကိုကိုနေတဲ့ပြဿနာကလည်းနိုင်ငံရေးပြဿနာဖြစ်တဲ့ကြောင့်မလို့ကျွန်တော်တို့ကပြည်သူ့ဆွေးနွေးရေးနဲ့တာလို့ဒါကျွန်တော်တို့ဖြေခွင့်နိုင်တယ်လို့ကျွန်တော်တို့ပဲကယုံကြည်တယ်။ဒါပေမဲ့အဲ့ဒါကြောင့်မလို့အခု NLD အစိုးရကဒါကန့်လန့်လာမယ်ဆိုလို့ရှိရင်ကျွန်တော်တို့ပဲကတော့ welcome ပေါ့ဗျာ
။ဒီကနေ့နေပြည်တော်မှာကျင်းပတဲ့ပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးပူးတွဲစောင့်ကြည့်ရေးကော်မတီအစည်းအဝေးမှာတော့ဒေါ်ဆန်းစုကြည်က27ရာစုပင်လုံညီလာခံကိုတလားနှစ်လားအတွင်းမှာကျင်းပနိုင်ရေးအတွက်ဆောင်ရွက်ကြဖို့ကိုတိုက်တွန်းပြောကြားထားပါတယ်
။ဒါကတော့ VOE သတင်းတော်ကုမိုးစောစူးစီးတင်ပြသွားတာဖြစ်ပါရခင်ဗျာ။တို့ရရှိမြခင်ဗျာမြန်မာနိုင်ငံရဲ့88အရေးတော်ပုံကာလအတွင်းထင်ရှားခဲ့တဲ့ကြောင်းသားခေါင်းဆောင်တဦးဟာ NLD အစိုးရတဲ့လက်ထက်မှာမြန်မာပြည်ကိုပြန်ဖို့ကြိုးစားတဲ့အနေနဲ့ထိုင်းနိုင်ငံဘန်ကောက်မြို့မှာရှိတဲ့မြန်မာတန်ရုံးမှာဗီဇာလျှောက်ထားခဲ့ပါတယ်။ပြည်ဝင်ခွင့်ဗီဇာရမရမတေချာသေးတဲ့အခြေအနေမှာပြည်ပရောက်နိုင်ငံရေးအင်အားစုတွေကိုပြည်ဝင်ခွင့်ပေးဖို့ကိုလည်းတောင်းဆိုခဲ့တာပါ။အသေးစိတ်ကိုတော့မန်နန္ဒချန်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ။
ဟုတ်ပါတယ်88ကျောင်းသားခေါင်းဆောင်ကိုမိုးတီစုံကထိုင်းနိုင်ငံဘန်ကောက်မြို့ရှိမြန်မာတန်ယုံမှာပြည်ဝင်ခွင့်ဗီဇာရရေးဧပြီလ26ရက်နေ့ကသွားရောက်လျှောက်ထားခဲ့တာပါ။လျှောက်လွှာကိုတန်ယုံတာဝန်ရှိသူတွေကလက်ခံထားလိုက်ပေမဲ့ဗီဇာထုတ်ပေးဖို့ကတော့နိုင်ငံခြားရေးဝန်ကြီးဌာနကိုတင်ပြရအောင်မှာဖြစ်တယ်လို့ပြောဆိုလိုက်တဲ့အကြောင်းကိုမိုးတီစုံက VOE ကိုအခုလိုပြောပြပါဗျ
။ကျွန်တော်ဒီအင်္ဂါနေ့ကဗီဇာသွားလျှောက်ပါတယ်နော်။ဒီနေ့ပိုင်းပေါ့။လျှောက်တော့ကျွန်တော်ဒီဗီဇာဖောင်ကိုတော့လက်ခံလိုက်တယ်။ passport စာကိုတော့ပြန်ယူသွားပါတဲ့။အထက်ကိုတင်ပြအောင်မယ်လို့ပြောပါတယ်။ဆိုတော့အထက်ဆိုတော့ဘယ်ထက်လဲဆိုကျွန်တော်မေးကြည့်တော့သူတို့လာဝကလို့နိုင်ငံခြားရေးဝန်ကြီးဌာနလို့ပြောပါတယ်။အဲ့တော့အထက်ကိုတင်ပြအောင်မယ်ဆိုပြီးတော့အဲ့ဒါနဲ့ပြန်ယူလာရတယ်ပေါ့လေ။အဲ့တော့ပုံမှန်အားဖြင့်တော့ကျွန်တော်တို့စာအုပ်ကိုထားခဲ့ရတာပေါ့ passport ထားအုပ်ကိုလေ။ကိုက passport စာအုပ်ကိုတော့သူကလက်မခံသေးဘူးလို့ဖြစ်နေတယ်။အဲ့တော့မပြောတတ်ဘူးခြေတွေကဗီဇာရမလားမရလားဆိုတော့ကျွန်တော်လည်းမသိသေးဘူးဖြစ်နေတာပေါ့နော်။
မြန်မာနိုင်ငံမှာ2012ခုနှစ်ဦးသိန်းစိန်ရသားဆိုရတက်လာပြီးတဲ့နောက်ရခိုင်နဝတနာဖလက်ထက်က blacklist လို့ခေါ်တဲ့အမည်မဲ့စည်ရင်သွင်းခံထားသူတော်တော်များများကိုဖယ်ရှားပေးခဲ့တာကြောင့်ကိုမိုးသီးစွန်ပါဝင်တိပောက်ရောက်နိုင်ငံရေးလှုပ်ရှားသူတချို့မြန်မာနိုင်ငံကိုပြန်ဝင်ခွင့်ရရှိခဲ့ကြပါတယ်။ဒါ့အပြင်ဦးသိန်းစိန်ဆိုရရဲ့ဖိတ်ခေါ်ချက်နဲ့နှစ်ကြိမ်မြန်မာနိုင်ငံကိုပြန်ဝင်ခွင့်ရရှိခဲ့ပြီး2013ခုနှစ်ကစလို့မြန်မာနိုင်ငံကိုပြန်ခွင့်မရတော့ဘဲ blacklist အမည်မဲ့စည်ရင်ပြန်လဲအသွင်းခံခဲ့ရတယ်လို့လည်းကြားသိရတဲ့အကြောင်းကိုမိုးတီဆောင်ကပြပြပါရယ်။ဒါကြောင့် NLD အစိုးရအသစ်လက်ထက်မှာသူပါဝင်ပြပရောက်နိုင်ငံရေးအင်အားစုတွေကိုပြည်ဝင်ခွင့်ပြန်ပေးဖို့အတွက်ကိုလည်းကိုမိုးတီဆောင်ကတောင်းဆိုခဲ့ပါရယ်
။အခုလူလူဆိုးရတက်လာတဲ့ဒေါ်မျိုးစိုးဆိုးရတက်လာတဲ့ခါကျတော့ကျွန်တော်တို့နေဆက်မှာရှိနေတဲ့ပြပမှာရှိနေတဲ့ဒီဗီဇာညှင်းခံထိထားတဲ့ blacklist ပြင်ထားတဲ့လူတွေရဲ့ပတ်သက်လို့အလေးနဲ့ထားစဉ်းစားဖို့တော့ကျွန်တော်လည်းတိုက်တွန်းချင်ပါရယ်။
အလားတူစစ်ဆိုးရလက်ထက်ကနိုင်ငံရေးခြားမှာတာဝန်ထမ်းဆောင်ရင်းအကြောင်းမျိုးမျိုးကြောင့်နိုင်ငံကိုမပြန်တော့ဘဲတာဝန်ကြရာတိုင်းပြည်မှာခိုလုံဝင်းလျှောက်ခတ်ကြတဲ့တန်တမန်တို့ချို့လည်းရှိပြီးတော့သူတို့ကိုနိုင်ငံခြားရေးဝန်ကြီးဌာနနဲ့ပြည်ထောင်ရေးဝန်ကြီးဌာနတို့က blacklist အမည်မဲ့စင်သွင်းထားတာကြောင့်အခုသမ္မတဦးထင်ကျော်ဆိုးရလက်ထက်မှာပြန်ခွင့်ရဖို့မျှော်လင့်ပါတယ်လို့အရင်က Washington DC မြန်မာတန်ယုံရဲ့တန်ယုံယာယီတာဝန်ခံဖြစ်ခဲ့သူဦးအောင်လင်းထုတ်ကပြောပါတယ်
။အားလုံးကတော့ကိုယ့်နိုင်ငံကိုပြန်ပြီးတော့မှအကျိုးပြုတင်ကြတဲ့သူတွေပဲဖြစ်ပါတယ်ခင်ဗျာ။အဲ့တော့ NLD ကိုသူ့အကိုကျွန်တော်တို့မျှော်လင့်ပါတယ်။ဒေါ်ဆန်းစုကြည်အနေနဲ့လည်းအမေရိကလိုမျိုးရောက်တဲ့အခါမှာဟိုဒီမှာအခြေအနေရနေရတဲ့သူတွေကိုဒါသူပိတ်ခေါ်သွားတဲ့အနေအထားမျိုးတွေရှိပါတယ်။အဲ့ဒီချိန်အဲ့ဒီခါကတော့ဥသိမ်းရှင်ကိုသူ့အလက်ထက်မှာတော့လွတ်လွတ်လပ်လပ်တော့အဓိမ္မာယ်ကိုပြန်ခွင့်မရပါဘူး။တန်ယုံပိုင်းနဲ့ပြောရရင်ပေါ့ဒီကျွန်တော်တို့တန်ယုံမှာနေနေတဲ့ကူက blacklist ပေါ့ဒီအမေစင်းတင်ထားတဲ့သူကကျွန်တော်နိုင်ငံခြားရေးဝန်ကြီးဌာနအရပြီးတော့မှလူပြားနဲ့ချီပြီးတော့မှစီစီချက်ပေးရတာရှိပါတယ်။တပီတဲ့ရရပြီးတော့မှ blacklist အမဲစင်းတင်ထားတဲ့သူတွေကိုကျွန်တော်တို့စီရင်ထုတ်ပြန်တာရှိပါတယ်။ဟိုဒါတွေနဲ့ရှိနေသမျှကာလပတ်လုံးကတော့တက်ဆိုင်ရာတာယုံတွေအနေနဲ့လည်းဗီဇာပေးခြင်းပေမဲ့လူခွင့်ပြုချက်ရမှပေးလို့ရတဲ့နေရာမျိုးရှိပါတယ်။အဲ့ဒါတွေအားလုံးကိုဒေါက်တာစုကြည်တို့အစိုးရအနေနဲ့ပြည့်ပြည့်ပေးနိုင်တာမှသာကိုယ်ပမာရီယာကိုယ်တိုင်းဒီကိုလို့လာကျန်လို့ရလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတ
ယ်ခင်ဗျ။ဒါ့အပြင်နိုင်ငံရေးအခြေအနေကြောင့်ပြပမှာခိုလုံခဲ့ရသူတွေအားလုံးကိုလူငင်းချမ်းသာခွင့်ပေးဖို့ကိုလည်းဦးအောင်လင်းထုတ်ကလည်းတောင်းဆိုခဲ့ပါတယ်။တခါလူပောင်တိဒီမိုကရက်တစ်ပါတီဌာနချုပ်ကလည်းဧပြီလ5ရက်နေ့ကထုတ်ပြန်ခဲ့တဲ့ညင်ညာချက်ထက်မှရခိုင်အစိုးရတွေကြောင့်နိုင်ငံတကာကိုရောက်နေကြတဲ့အင်အားစုတွေပြည်ရင်းပြန်လာခွင့်ရရေး NLD အစိုးရအနေနဲ့အထွေထွေလူငင်းချမ်းသာခွင့်တည်းရဲ့အမြန်ဆုံးညင်ညာပေးဖို့တိုက်တွန်းခဲ့ပါတယ်ရှင်။
ဒါကတော့ပြည်ပရောက်နိုင်ငံရေးအင်အားစုတွေမြန်မာပြည်ကိုပြန်ဝင်ခွင့်ဗီဇာထုတ်ပေးရေးအတွက်ကိစ္စနဲ့ပတ်သက်ပြီးတော့မန္တန်နာချန်းစူးစီးတင်ပြသွားတာဖြစ်ပါတယ်ခင်ဗျာ VOA American အတန်ကကြာတာပတင်းနေမနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့အတန်လွှင့်ပေးနေပါတယ် VOA ကိုအကြံပေးဆက်သွယ်ခြင်းတေးသချင်းတွေတောင်းဆိုခြင်းကျွန်တော်တို့ရဲ့လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာတော်ရရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပိုင်းနေ့မနက်ခင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်လိုင်းတိုမီတာ3240တို့အပြင်လိုင်းတိုမီတာ50 kHz 5995လိုင်းလက်မီတာ190 kHz 1905တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောင်းနှုတ်ချက်ပြီးတော့အင်္ဂလိပ်စာသင်ခန်းစာပို့ချချက်စတာတွေနဲ့အတူ
NLD အစိုးရကနေပြီးတော့မှတစုံတရာပြောဖို့လိုတယ်ပေါ့နော်ဒါကလက်ရှိအစိုးရကနေပြီးတော့မှခင်းကျင်းလိုက်တဲ့ငြိမ်းချမ်းရေး process ဖြစ်တယ်ဆိုတော့အဓိကတော့
အပတ်စဉ်မြမအရေးသုံးသက်ချက်ကိုပြန်လည်ပြီးတော့ထုတ်လွှင့်တဲ့အခါမှာအပြည့်စုံကိုနားဆင်ကြပါမယ်။နောက်ပိုင်းမှာတော့တူယုံကြည်ရာကဏ္ဍကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောင်းထုတ်ချက်မူလအပေါ်မပြတ်တင်ဆက်ပေးပါဦးခင်ဗျာ။မြန်မာအစိုးရတဲ့အနေနဲ့ဘာတွေကိုဘယ်လိုလှုပ်ဆောင်သွားမယ်ဆိုတာအခုရက်ထိရှင်းရှင်းလင်းလင်းမသိရသေးဘူး။ Myanmar's new government intention still unclear ဆိုပြီးတော့ Stephen Gray ကThe interpreter သတင်းစာမှာရေးသားထားတဲ့ဆောင်းပါးကိုအရင်ဦးစွာတင်ပြပေးပါမယ်။အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဟာနိုဝင်ဘာလရွေးကောက်ပွဲမှာပြည်သူလူထုထောက်ခံမှုအပြည့်နဲ့အပြတ်အသတ်အနိုင်ရရှိခဲ့ပြီးနှစ်ပေါင်း53နှစ်အတွင်းပထမဦးဆုံးအယက်သားအစိုးရစစ်စစ်အဖြစ်နဲ့မြန်မာနိုင်ငံကိုအုပ်ချုပ်နေပြီဖြစ်ပါတယ်။တမ်းပြည်တော်ကယုံယုံကြည်ကြည်နဲ့အနှင်းထားတဲ့အာဏာကိုရရှိထားသလိုနိုင်ငံတကာရဲ့အပြည့်အဝထောက်ခံမှုတွေရရှိထားတာတွေကအလွန်တန်ဖိုးရှိတဲ့ခွန်အားတွေပဲဖြစ်ပါတယ်လို့အစချီပြီးရေးသားထားပါတယ်။ဒါတွေကိုဘလို့အတုံးချမှာလဲလို့လဲမေးခွန်းထုတ်ထားပါတယ်အစိုးရအုပ်ချုပ်ရေးပိုင်းမှာအတွေ့အကြုံအားနေတာစီးပွားရေးကိုဥမော်လာအောင်တွန့်တင်ပေးရမှာအရင်ပြီးခဲ့တဲ့အစိုးရတွေနဲ့နေသားကြဖြစ်နေတဲ့စစ်တပ်ကိုကင်တွေရမှာနဲ့ရီမန်းချက်ကြီးကြီးဂတိပြုထားတဲ့ပြည်တွင်းငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်ရင်ကြားစေရေးဆိုတဲ့ဂတိကိုယ်တွေအတွက်တော်တော်ကိုခက်ခဲခက်ခဲတွေကြုံရလိမ့်မယ်လို့ထောက်ပြထားပါတယ်မြန်မာပြည်မှာငြိမ်းချမ်းရေးနဲ့မျိုးသားရင်ကြားစီရေးဆိုတာရာဇဝင်နဲ့ချီတဲ့တိုင်းရင်းသားအရေးပြည်ပခတ်ပြဿနာနဲ့ဒီမိုကရေစီအရေးရောထွေးနေတာပါတိုးတက်မှုတွေရှိလာလိုက်ပြန်လျှော့ကြတော့လိုက်ရွေးကောက်ပွဲတွေကိုတပိတ်မှောက်လိုက်အခြေခံဥပဒေပေါ်သဘောထားကွဲလိုက်ပြည်တွင်းစစ်တွေပြန်တိုက်လိုက်နဲ့ဖြစ်ပွားနေခဲ့တာပဲလို့ရေးသားထားပါတယ်ဒီနေရာမှာအရေးကြီးတဲ့မေးခွန်းကတော့အစိုးရအသည့်အနေနဲ့ပြန်လည်ရင်ကြားစီရေးဆိုတာကိုဘလို့အဓိပ္ပာယ်ဖွင့်တယ်လဲဆိုတဲ့အချက်ပဲဖြစ်တယ်လို့ရေးသားပါတယ်အရေးကြီးတာကအစိုးရအသည့်အနေနဲ့အလုံးစုစည်းပြီးတော့ငြိမ်းချမ်းရေးတည်ဆောက်နိုင်တဲ့အနေအထားဖန်တီးနိုင်ဖို့လိုပါတယ်။အစိုးရလွှတ်တော်စစ်တပ်လက်နက်ကိုင်အဖွဲ့အစည်းတွေနဲ့လက်နက်ကိုင်မဟုတ်တဲ့နိုင်ငံရေးအဖွဲ့တွေလူမှုအဖွဲ့အစည်းစတာတွေအလုံးပါဝင်တဲ့အမျိုးသားရေးဆွေးနွေးပွဲကျင်းပပေးတင်တယ်လို့ထောက်ပြပါတယ်။ဒီလိုမျိုးဖြစ်အောင်လဲဒေါအောင်ဆန်းစုကြည်ရဲ့ပါတီကကြိုးပမ်းဖို့အတွက်ဆန္ဒရှိတဲ့အကြောင်းသူမကအရေးမွဲ့ပြောထားပြီးဖြစ်ပါတယ်။ဒီလိုလွတ်ဖို့လဲဖြစ်လာဖို့ရှိနေတာပါ။ဒါပေမဲ့လူနည်းစုတိုင်းရင်းသားမျိုးနွယ်တွေက NLD နေနဲ့ပြောတယ်လို့လုံနိုင်ပါမလားဆိုပြီးတော့စိုးရိမ်နေကြတာလည်းဖြစ်တယ်လို့ဆိုပါတယ်အစိုးရတဲ့အနေနဲ့ကတော့ငင်းညံ့ရေးနဲ့ပြန်လည်ရင်ကြားစီရေးမှာစစ်စစ်မှန်မှန်အားလုံးပူးပေါင်းပါဝင်နိုင်ကြစီရေးအတွက်လမ်းခင်းပေးဖို့လုံနိုင်ကြနိုင်တဲ့အနေအထားရှိနေပါပြီဖြစ်လာမလားဆိုတာကတော့စောင့်ကြည့်ရမှာပဲဆိုပြီးတော့ရေးသားထားပါတယ်အပြည့်စုံကိုဒီ interpreter သတင်းစာမှာဖတ်ရှုနိုင်ပါတယ်
အခုဆက်လက်တင်ပြပေးမှာကတော့ Bangkok Post သတင်းစာရဲ့အာဆီယံကဏ္ဍမှာဆောင်းပါးရှင်အချရာအစရာချက်ကစီးပွားရေးဥမော်လာအောင်ဒေါအောင်ဆန်းစုကြည်အနေနဲ့ခက်ကြိုးပမ်းရလိမ့်မယ်ဆိုပြီးရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။နိုင်ငံတွင်းခက်ခဲလာတဲ့ပြည်ပြင်ပြောင်းလဲရေးလှုပ်ရှားရေးနဲ့ကြုံတွေ့ရချိန်မှာကျွမ်းကျင်လှုပ်သားတွေရှာပါမှုကြောင့်စီးပွားရေးအောင်မြင်တိုးတက်အောင်ကြိုးပမ်းရတဲ့နေရာမှာအစွမ်းကုန်အားကုန်စိုက်ထုတ်စူးစမ်းရလိမ့်မယ်လို့ထိုင်းပညာရှင်တွေကပြောကြတယ်ဆိုတာနဲ့အစချီရေးသားထားပါတယ်။နောင်လာမယ့်၅နှစ်အတွင်းစီးပွားရေးအသီးအပွင့်တွေအာဆီယံအတိုင်းဝိုင်းထံကအကျိုးခံစား권တွေရှိဖို့ဆိုရင်ဒေါအောင်ဆန်းစုကြည်အနေနဲ့နိုင်ငံရဲ့အလုတ်လုတ်ကင်နိုင်စွမ်းရှိသူတွေရဲ့အရေးကိုအာယုံဆိုင်လှုပ်ဆောင်ပေးဖို့လိုတယ်လို့ချူလာလောင်ကောင်းတက္ကသိုလ်အရှိအာရှရေးရာလေ့လာရေးဌာနကဆာမန်လော့ခ်မရုံချိုင်ကပြောဆိုပါတယ်မြန်မာနိုင်ငံရဲ့အပြောင်းအလဲကထိုင်းနိုင်ငံရဲ့စီးပွားရေးအထူးသဖြင့်ဗန်လုပ်ငန်းဆက်သွယ်ရေးအထည်ကျုပ်လုပ်ငန်းစောက်လုပ်ရေးဟိုတယ်နဲ့ခရီးသွားလာရေးစိုက်ပျိုးရေးငါးလုပ်ငန်းစတာတွေဖြစ်တဲ့အကြောင်းမြန်မာနိုင်ငံရဲ့အာနာဟာဘသူလက်မှာရှိတယ်လဲဒေါအောင်ဆန်းစုကြည်ထမလားစစ်တပ်မှာလားဆိုတဲ့ခေါင်းစဉ်နဲ့ပြုလုပ်တဲ့ဆွေးနွေးပွဲမှာပြောကြားခဲ့တယ်လို့ရေးသားထားပါတယ်ချူလာလောင်ကုန်းတက္ကသိုလ်နိုင်ငံရေးသိပ္ပံလက်ထောက်ပမောက္ခ ताचुन बोनगारो तमरा उठें चौये सोया ते हा सोया अपोठाओ खंडुरे टाइनारे औजा चीरे सिटने नी नाई सांया नाई माप्चे
ले मेलो प्यासो जांग ये ताठावारे शिं दारो गवा तेरी मीडिया
idiom
spread oneself too thin.
Pibari Salumbanga S B R E A D spread ga piana O N E S E L F oneself ga go 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 T O O two T H I N thin too thin ga thiku palwara soro zazu hunye daya tibe garo go 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 thiku palwa on piana dabo. Ligero lukanda go ပါအောင်ဖြန့်လိုက်လို့မရပြီမဲ့လို့လေဒီနေရာမှာတာဝန်တွေကိုလူတူးအနေနဲ့မနိုင်မနေယူထားလို့ကျမတို့မြန်မာစကားရတာဝန်တွေလှုပ်ရှားတွေဝန်ထုပ်ဝန်ပိုးတွေပြီးနေတာပြားနေတာပဲဆိုတဲ့အဓိပ္ပာယ်နဲ့တူတယ်လို့ဆိုရမှာပါအီဒီယမ်ဆိုတဲ့သဘောက်အဓိပ္ပာယ်ကလေဒီတိုင်းပါပဲဟိုဟာလဲလှုပ်ချင်းဒီဟာလဲလှုပ်ချင်းဘယ်ဟာမှကောင်းကောင်းမလုပ်နိုင်တာမျိုးအခြေအနေမျိုးတာဝန်ယူထားရတာမနိုင်မ
chief executive of the company, Mr. Green has spread himself too thin. No wonder he's always looking tired.
Company ye okra ni ne Mr. Green ga manai tawin ni tha ni de li. Da chaung tu go chi ya da a mye be pin man ni da ga le ma sa ma bu bya lo de be ya ba de. Uma go naw takaw le la chi cha ya aw ma.
As chief executive of the company, Mr. Green has spread himself too thin. No wonder he's always looking tired.
Tawin we go lut u ni ne manai mne yu tha lo. Tawin we lou sia dwi won do win bo di pi ni da pya ni da be so de chi ni myo go idiom a thong ya be lu pyo mle.
Spread oneself too thin.
Lu pyo lu ya ba de. A da ga ro di kri mne tin pya ke de idiom a thong me phit ba de.
ဒါကတော့အင်္ဂလိပ်စာသင်ခန်းစာပို့ချချက်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုတော့မြန်မာအရေးသုံးသပ်ချက်ကိုထုတ်လွှင့်ပြပါတော့မယ် NLD အစိုးရလက်ထက်တိုင်းရင်းသားပြဿနာပြည်လည်ရေးဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတာဖြစ်ပါတယ် NLD အစိုးရကပြည်နယ်တချို့မှာဝန်ကြီးချုပ်ယာရုခန့်အပ်တဲ့ကိစ္စတိုင်းရင်းသားတချို့ကိုအရေးကြီးတဲ့နေရာခံထားရမှာတက်ဆိုင်ရာပါတီတွေနဲ့ကြိုတင်ပြီးတော့မညှိနှိုင်းတာကြောင့်တိုင်းရင်းသားပါတီဘက်တွေဘက်ကနေပြီးတော့အမြင်မကြည်လင်မှုတွေရှိနေပါတယ်တချိန်တည်းမှာပဲတချို့တိုင်းရင်းသားနေမင်းတချို့မှာဆိုရင်လည်းစစ်တပ်ကထိုးစစ်တွေပြင်းထန်လာနေပါတယ်ဒီဖြစ်ထွန်းမှုနှစ်ခုဘလို့ဆက်ဆက်နေပါသလဲတိုင်းရင်းသားခေါင်းဆောင်တူဖြစ်တဲ့ဥခွန်ဥကာရခိုင်မျိုးသားကောင်စီ ANC အတွင်းရေးမှူးဦးထွန်းစော်တို့နဲ့ဦးကျော်စံသာဆွေးနွေးတုံ့တက်ထားတာကိုနားဆင်ကြပါခင်ဗျာ
အခုမြန်မာနိုင်ငံမှာ NLD အစိုးရမတက်ခင်တုန်းကပြည်သူတွေတိုင်းရင်းသားတွေအလုံးကမျှော်လင့်ခဲ့ကြပါတယ် NLD အစိုးရတက်လာတဲ့အခါတိုင်းရင်းသားပြဿနာပြည်လဲနိုင်တဲ့အလားအလာပိုရှိလာမယ်လို့မျှော်လင့်ခဲ့ပါတယ်ဒါပေမဲ့လည်းအခုလောလောဆယ်မှာတနက်တန်တွေပို့ထွက်လာတဲ့တိုင်းပြည်ရဲ့ငင်းငယ်အချင်းကပို့ပြီးတော့မှဆူလာတယ်လို့အကြံအဖြစ်သတ်မှတ်နိုင်တယ်လို့ကျွန်တော်ထင်ပါတယ်ခေါင်းကဘယ်လိုသဘောပါလဲ
ကျွန်တော်တို့အပြစ်ခရဆယ်ရင်းနဲ့ဒီပြည်တွင်းငင်းငယ်ရေးကတော့မူလပထမကသမ္မတကျူးသိန်းစိန်နဲ့တပ်မတော်ရဲ့လှုပ်ဆောင်ခဲ့တဲ့တာဝန်တွေဖြစ်တော့အဲ့ဒီလုံငန်းအဆက်ကိုအခုလက်ရှိ NLD ဆိုရဆက်လက်ပဲဆောင်ရမှာဖြစ်တာပေါ့ဒါကြောင့်ဒီအခုကြောင်းကာလမှာဒီကရဆယ်ရင်းနဲ့ဒီတွင်ငင်းငင်းရေးဖြစ်စဉ်နဲ့ပတ်သက်ပြီးတော့ပြည်ပပပါပေါ့လေဆက်သွားမဲ့လမ်းကြောင်းကမရှင်းသေးတဲ့အခါကျတော့ဒီလိုရှုပ်ထွေးမှုတွေရှိတယ်လို့ကျွန်တော်ယူဆပါတယ
်ဆိုတော့ရှုပ်ထွေးမှုတွေရှိတယ်ဆိုတာတစ်ဖက်ကတမင်တကာရှုပ်ထွေးအောင်လုပ်လာသလား NLD အစိုးရအတွက်တော့ပို့ပြီးတော့ကြီးမားတဲ့စိန်ခေါ်မှုဖြစ်လာတာပေါ့ဆိုတော့အခုလောလောဆယ်ကျွန်တော်တို့သတင်းတွေအရကတော့တပ်မတော်ဘက်ကထိုးစစ်တွေဆင်တဲ့အခုတိုင်းရင်းသားဒေသတချို့မှာအထူးသဖြင့်ပြစ်ခတ်ရစရေးသဘောတူညီချက်ထဲမှာမပါဝင်ထားတဲ့တိုင်းရင်းသားအင်အားစုတွေကိုအတင်းအင်အားသုံးလက်လင်ချိုးပြီးတော့လိုက်နှိမ့်နှင်းနေတဲ့လို့သုံးသပ်သူတွေလည်းရှိပါတယ
်ဒီကျွန်တော်ပြောတာတော့အာဏာရ NLD အစိုးရနဲ့အစင်လာရထိမ့်သိမ်းနေတဲ့တပ်မတော်နဲ့ကြားမှာနားလည်မှုအပြေးဝရဖို့ကအရင်အဓိကကြားတယ်လို့ယူဆတယ်ခင်ဗျဒီအင်အားစုကြီးတစ်ခုကြားမှာနားလည်မှုအပြေးဝရတဲ့အပေါ်မှာကျွန်တော်ကြံတဲ့ငင်းငယ်ရေးလုံငန်းပါဝင်ပေါ့ဗျာပြစ်ခတ်ရဆဲရေးတွေအားလုံး ဆက်လက်တည်ထောင်နိုင်မယ်လို့တော့ကျွန်တော်ယူဆတယ်ခင်ဗျာ။ဒါကြောင့်ကျွန်တော်တို့ဘာမှဝင်ရောက်ဆက်ဖက်လို့မရတဲ့အခြေအနေမျိုးမှာဒီလက်ရှိ NLD အစိုးရနဲ့တောက်မတော်နဲ့ကြားမှာဒီအပြန်လာလေးစားမှုနားလည်မှုအမြင့်ဆုံးရဖို့ပဲကျွန်တော်တို့ကတော့တက်တွန်းအားပေးဖို့လိုတာပါခင်ဗျာ။
ဟုတ်ကဲ့အခုဒီကနေ့ပဲကြီးညာချက်တွေ့ပါတယ်ကျွန်တော်ကအဲ့ဒီ PNL တို့ EA တို့ခြား MNDAA တို့ကထုတ်ပြန်တဲ့ကြီးညာချက်သူတို့ဟာဒီကြီးညာရေးဖော်ဆောင်တဲ့ကိုယ်စားလှယ်အဖွဲ့တွေနဲ့အလွတ်သဘောတွေ့ပြီးတော့ညှိမယ်ဆိုတာကိုတော့မှလက်မခံတော့ဘူးဆိုရောကြီးညာချက်ထုတ်တာတွေ့ရပါတယ်ကုထွန်းစော်ကိုမိချင်ပါတယ်ဘယ်လိုသဘောပါလဲခင်ဗျာဒီဟာတိုင်းသားတွေဘက်ကလည်းပူပြီးတင်းမာမှုကိုပြန်လဲပြသရတဲ့ဆိုတဲ့သဘောကိုဆက်လို့ရမလား
အဲ့လိုတော့မဟုတ်ပါဘူးခင်ဗျာဒီကျွန်တော်တို့ဆွေးနွေးဖို့အတွက်ကမ်းလှမ်းတဲ့ပုံစံကနီးလန်းမကြဘူးပေါ့နော်အဓိကတော့ပွင့်လင်းမြင်သာမှုမရှိဘူးလို့ပြောရမှာပေါ့အဲကျွန်တော်တို့ NLD အစိုးရတက်လာပြီ NLD အစိုးရကနေပြီးတော့မှဖိတ်ခေါ်မှုကမ်းလှမ်းမှုလည်းမရှိဘူးနောက်ပြီးတော့ဒီအခုသွားနေတဲ့ဖြစ်စဉ်က NLD အစိုးရကနေပြီးတော့မှတစုံတရာပြောဖို့လိုတယ်ပေါ့နော်ဒါကလက်ရှိအစိုးရကနေပြီးတော့မှခင်းကျင်းလိုက်တဲ့ငြိမ်းချမ်းရေး process ဖြစ်တယ်ဆိုတော့အဓိကတော့ legitimacy ပေါ့။ဘာကြောင့်လဲဆိုတော့ဒီပြီးခဲ့တဲ့တက်တက်မှာအလို့သဘောတွေးဆမှုတွေမြောက်များစွာဖြစ်ခဲ့တယ်။ဒါပေမဲ့လက်တွေးမှာကျွန်တော်တို့အဲ့ဒီမြောက်များစွာလုပ်ခဲ့တဲ့အလို့သဘောတွေးဆဆွေးနွေးမှုတွေကတချို့နေရာတွေမှာကျွန်တော်တို့တစ်ဖက်ရဲ့နော်အစိုးရရဲ့ဒီဇလွေအသုံးချမှုတွေဖြစ်သွားစေခဲ့တယ်ပေါ့။အဲ့အဲ့ဒါကြောင့်အဲ့ဒါကိုဒီဘက်ကလည်းပဲအဲ့ဒါတတိကြီးစွာနဲ့ကျွန်တော်တို့ချင့်ကပ်နေတဲ့သဘောရှိတယ်။ NLD အစိုးရဘက်ကလက်ရှိအနေအထားမှာဟိုငင်းကြဲဖြစ်စဉ်ကိုပေါ်ဆောင်မှုအတွက်အစဉ်သင့်မဖြစ်သေးဘူးဆိုတဲ့အနေအထားမှာရှိနေတယ်။အဲ့ဒါကြောင့်ဒီအနေအထားမှာတက်ဖက်ကလာပြီးတော့မှတကယ်ချင်းကတ်တာလားသို့မဟုတ်ရင်ကျွန်တော်တို့ဒီဘက်မှာလာပြီးတော့မှတခြားနီးလန့်နဲ့တန်တက်မှုလုံးမလားအဲဒါတွေပေါ့နော်။ဆိုတန်တရားတွေပေါ့အဓိကတော့မယုံကြည်မှုပေါ့။ဒီမယုံကြည်မှုတွေတိုးပွားနေတဲ့အခါမှာဒီလိုဖြစ်တယ်လို့ပဲကျွန်တော်အဲ့လိုနားလည်ပါတယ
်။ခေါင်းဥက္ကာကတော့စောစောကပြောတော့ပါတယ်ဒီ NLD အစိုးရနဲ့အခုအစ်စ်တက်လာတဲ့ NLD အစိုးရနဲ့တက်မတော်အကြမ်းမှာနားလည်မှုမရသေးဘူးလို့သူကသုံးသပ်ပါတယ်ကိုထွန်းဆိုတာအဲ့လိုပဲထင်သလား
ဟုတ်ပါတယ်အဓိကတော့အခုအစိုးရပြစ်ဖွက်လိုက်ပြီဒါပေမဲ့တက်မတော်ကနေပြီးတော့မှအပြည့်အဝပူးပေါင်းဆောင်ရွက်မှုမပြဘူးပူးပေါင်းဆောင်ရွက်မှုမလုပ်ဘူးဆိုတဲ့အနေအထားမှာတွေ့နေရတယ်အထူးသဖြင့်ကျွန်တော်တို့အဓိကသက်သေပြနေတာမြေပြင်မှာစစ်တပ်ကသူလှုပ်ချင်တဲ့ကိစ္စကိုလုံမြတ်တိုင်းလုပ်နေတယ်ထိုးစစ်တွေကိုစင်စက်မပြတ်သူဆက်ပြီးတော့မှလုံနေတယ်။ဒါကပါကိုပြတယ်ဆိုတော့ NLD အစိုးရကိုသူအပြည့်အဝပူးပေါင်းဆောင်ရွက်မှုမလုပ်သေးဘူး။ NLD အစိုးရကအခုငင်းချင်းနဲ့ပတ်သက်ပြီးတော့မှဒေါံဆန်းစုကြည်ဦးဆောင်မဲ့နော်ပြည်ထောင်စုငင်းချင်းကော်မရှင်ဖွဲ့မယ်ဆိုပြီးတော့သူတို့ကြားတယ်နော်။ဒီဥစ္စာတွေနှောင့်နှေးကြမ်းကြနေမှုကလည်းပဲနော်အတက်မတော်နဲ့ဒေါံဆန်းစုကြည်တို့ကြားမှာအပေးအယူမတည်သေးဘူးဆိုတော့အနေထားကိုအကဲဖြတ်လို့ရတယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်။
ဟုတ်ကဲ့အဲ့တော့ဒီတိုင်းသားလက်နက်ကိုင်အင်အားစုတွေအပြင်မြေပေါ်မှာတည်ဝင်ရှိနေတဲ့တိုင်းသားနိုင်ငံရေးပါတီတွေနဲ့ NLD ရဲ့ဆက်ဆံရေးကိုလည်းကျွန်တော်နည်းနည်းစောစောကြည့်ချင်ပါတယ်။တချို့တိုင်းသားတွေကိုရေးပါတဲ့နေရာရာထူးတွေမှာခန့်ပါတယ်ဒါတွေကိုကျူဆူကြပါတယ်။ဒါပေမဲ့လည်းပါတီကိုအစိမ့်မပြုပြီးတော့ပါတီနဲ့မဆွေးနွေးရဲနဲ့အဲ့ပါတီသားလူကိုသူကြိုက်ရခေါင်းခေါက်ပြီးတော့ခန့်တယ်ဆိုပြီးတော့တချို့တိုင်းသားပါတီကမကျေနပ်မှုဖြစ်တာလည်းရှိနေကြပါတယ်ခင်ဗျာ။တကယ်တော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တကယ်ဖြစ်တင်တာကပါတီကိုရောအစိမ့်မပြုရဲနဲ့မဆွေးနွေးခဲ့သင့်ဘူးလားခင်ဗျာခေါင်းက
ကျွန်တော်ဒီဒါတော့ဒီတွင်နိုင်ငံရေးပါတီများကြားမှာရှိနေတဲ့ပြဿနာပေါ့ဗျာအဲ့ဒီကတော့ကျွန်တော်ဒီဝင်ရောက်ပြီးတော့ဟိုသဘောထားပေးဖို့ဆက်ပါတယ်ဘာကြောင့်လဲဆိုတော့ဒီဒီတွင်မှာဒီ NLD ပါတီနဲ့ကျွန်တော်တိုင်းပါပါတီတွေကဒီအတိုက်ခံဘဝတုန်းကအတူလက်တွဲပြီးတော့ဆရာနာရှင်အစိုးရပုံစံကိုမျိုးမျိုးဆန့်ကျင်ခဲ့ကြတာလေသူတို့တပူးပပေါင်းနဲ့လှုပ်လာခဲ့ကြတယ်အခုအချိန်မှာ NLD ကလူရဲ့ဆန္ဒအရအစိုးရဖြစ်လာတဲ့အချိန်မှာဒီလှုပ်ဖို့ကင်ဘက်ပေါ့ရဲဘော်ရဲဘက်တိုင်းပါနိုင်ငံရေးပါတီတွေအပေါ်မှာထားတဲ့သဘောထားကတော့ကျွန်တော်တို့ဒါနည်းနည်းပြန်သုံးသပ်ဖို့တော့လိုတာပေါ့တိုင်းပါနိုင်ငံရေးပါတီများအနေနဲ့ကလည်းပဲဒီအပြန်လာအပြီးမှပြုတ်ပြီးတော့လက်ရှိအနေအထားရဒီတာဝန်ကျနေတဲ့ဒီ NLD နဲ့အစိုးရအပေါ်မှာဘယ်လိုပူးပေါင်းဆောင်ရွက်မလဲဆိုတဲ့ဟာပေါ့ဗျာအဓိကကတော့တိုင်းပြည်ရဲ့ရှေ့ရေးကိုပူးပေါင်းဆောင်ရွက်ဖို့ပေးဆောင်ဖို့ဟိုဝိုင်းဝန်းကြိုးစားရင်တော့ပိုကောင်းတယ်လို့တော့ကျွန်တော်ယူဆတာပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်မေးရတာကဥပမာအဖြစ်မြေပေါ်မှာရှိနေတဲ့တည်ဝင်တိုင်းရင်းသားပါတီတွေနဲ့အစိုးရနဲ့ဆက်ဆံရေးပြည်လက်ချင်းဟာ လက်နက်ကင်တော်လှန်နေကြတဲ့တိုင်းဒေသအင်အားစုတွေနဲ့ဆက်ဆံရေးမှလည်းပဲအထောက်ပံ့ဖြစ်မယ်လို့ယူဆလို့ပါအထူးသဖြင့်ရခိုင်မှာကြည့်မယ်ဆိုရင်မဲအများစုနိုင်ခဲ့တဲ့ ANP နဲ့ NLD နဲ့ဆက်ဆံရေးကတော့အဆဖြစ်တာကိုတွေ့ရပါတယ်တစ်ချိန်တည်းမှာပဲတိုက်ဆိုင်မှုဆိုဆိုဘာဆိုဆို AA နဲ့လည်းပဲအစိုးရနဲ့အစိုးရတန်းတန်းကြားမှာတိုက်ပွဲတွေသိပြင်းထန်လာနေပါတယ်အဲ့ဒါကြောင့်ကျွန်တော်ဒီမိကုန်းကိုမေးရတာပါဒီနှစ်ခုကဒါတစ်ခုနဲ့တစ်ခုဆက်ဆက်နေတယ်လို့ရောမယူဆနိုင်ဘူးလားခင်ဗျာကိုထွန်းတော်ပြောပါခင်ဗျာ
ဆက်ဆက်နေပါရယ်ခင်ဗျာအဓိကဒီ NLD အနေနဲ့ပေါ့လေကျွန်တော်မြင်တာသူကပါတီအချင်းချင်းဆက်ဆံရေးလုပ်တင်တယ်လို့ကျွန်တော်မြင်ပါတယ်နော်နောက်ပြီးတော့ NLD ဘက်ကလည်းပဲနားလည်မှုတစ်ခုပေးဖို့လိုတာကဘာလဲဆိုတော့ကျွန်တော်တို့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေအောက်မှာနောက်ပြီးဖွဲ့ထားတဲ့မှတ်ပုံတင်ထားတဲ့တရားဝင်နိုင်ငံရေးပါတီပေါင်း90ကျော်ရှိပါတယ်ကျွန်တော်တို့သိရသလောက်အဲ့ဒီ90ကျော်ထဲမှာတိုင်းရင်းသားနိုင်ငံရေးပါတီပေါင်းက60ကျော်လောက်ရှိတယ်လို့သိရပါတယ်ဆိုတော့ပါတီအချင်းချင်းဆက်ဆံဖို့က NLD မှာအဲ့လို60ကျော်ရှိတဲ့နိုင်ငံရေးပါတီတွေနဲ့ဆက်ဆံဖို့ကသူ့အနေနဲ့မလွယ်ဘူးပေါ့လေတစ်ဖက်ကသိမယ်ဆိုရင်ဒါမဲ့ဘာဖြစ်ဖြစ်ကျွန်တော်တို့ NLD နေနဲ့ကတော့ဒီ2015ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့နိုင်ငံရေးပါတီတွေကိုတော့သူပါတီအချင်းချင်းပေါ့လေနော်ဆက်ဆံရေးတန်းတူရေးတူပေါ့ပထမတစ်ဆင့်အဲ့လိုလုပ်တင်တယ်အဲ့ဒါပြီးမှတခါသူရဲ့ဒီအမျိုးသားပြန်လည်တင်ပြရေးပေါ့အခြေခံတဲ့ Unity Government သို့မဟုတ် National Reconciliation Government ပေါ့ဗျာအမျိုးသားပြန်လည်တင်ပြရေးအစိုးရလိုမျိုးသူဖွဲ့သွားတာတွေ့တယ်အမျိုးသားပြန်လည်တင်ပြရေးသူရဖွဲ့တဲ့ဖွဲ့မဲ့ပုံစံတွေကိုပေါ့လေအနိုင်ရတဲ့နိုင်ငံသားနိုင်ငံရေးပါတီတွေကိုချပြခဲ့တဲ့နေပေါ့နော်အဲ့လိုအသင်းအင်းသူလုတ်ခဲ့မယ်ဆိုလို့ရှိရင်ဒီလိုအခုလိုမျိုးအဖို့ထစ်တွေမဖြစ်ဘူးပေါ့လေနော်ကျွန်တော်အဲ့လိုမျိုးတော့မြင်ကြည့်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကျွန်တော်စဉ်းစားကြည့်ရင်တကယ်လို့မြေပေါ်မှာရှိနေတဲ့ဒေဝင်နိုင်ငံရေးပါတီတွေနဲ့ပြည်လည်မှုရတယ်ဆိုရင်ဒေသခံပြည်သူတွေအနေနဲ့ဘ ਹੁ အစိုးရပေါ်မှာအမြင်တော့တမျိုးတမျိုးပို့ပြီးတော့ပျောက်ပြောင်းတဲ့သဘောထားရှိမယ်ထင်ပါတယ်အခုတော့နိုင်ငံရေးပါတီဂျင်းလည်းမတက်ဘူးတချိန်တည်းမှာပဲသူတို့ရဲ့လက်နက်ကင်အင်အားစုတွေကိုလည်းသူတို့ဒေသတွင်းလာပြီးတော့အပြင်းထန်လာတိုက်နေတဲ့ထိုးစစ်ဆင်နေတဲ့ဆီပြေဒုက္ခတွေအများကြီးဖြစ်လာနေရဲဆိုတော့ဒီနှစ်ခုကကျွန်တော်တို့အဲ့လိုဆက်ဆက်မှုကဘယ်လိုမြင်ပါလဲကိုထွန်းဆောင်ဆက်ပြီးတော့ပြောပါဦး
2008ဖွဲ့စည်းပုံခြေခံဥပဒေဘောင်အောင်မှာဒီလိုဖြစ်နေတာတော့မဆန်းဘူးလို့ကျွန်တော်မြင်တယ်အဲ့ဒါကြောင့်တခုလောလောဆယ်မှာဘာလုပ်ရမလဲဆိုတော့ NLD အစိုးရအနေနဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေကိုတိုက်တာတစ်ခုထိပေါ့ဗျာသူရဲ့လမ်းစဉ်တွေမူဝါဒတွေကိုရှင်းပြရမယ်။ပါတီချင်းချင်းဆက်ဆံရေးကိုတိုးမြင့်ပြီးတော့လုပ်ဖို့လိုတယ်။ပြီးရင်ခြေဆက်သွားမယ့်ငြိမ်းချမ်းရေးလမ်းစဉ်နဲ့ပတ်သက်ပြီးတော့မှအသေးစိတ်တက်နိုင်တဲ့များပေါ့နော်။ဒီမြန်မြန်ဆန်ဆန်ရှင်းပြနိုင်တယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အားလုံးပူးပေါင်းဆောင်ရွက်တဲ့နော်မြို့သားပြည်လည်တင်ပြရေးလမ်းစဉ်ကြီးနဲ့ကျွန်တော်တို့ပြည်တွင်းငြိမ်းချမ်းရေးကြီးကိုဖော်ဆောင်နိုင်လိမ့်မယ်လို့ကျွန်တော်တို့အဲ့လိုမျိုးသုံးသပ်မိပါလေ
။ဟုတ်ကဲ့။တိုင်းပြည်ရဲ့ငြိမ်းချမ်းရေးကိစ္စတိုင်းဒေသပြည်နာပြည်လေးဟာစိတ်အရေးကြီးတဲ့ကိစ္စပါ။တိုင်းပြည်ဒီမိုကရေစီဖော်ဆောင်ဖို့ဆစ်တူဖို့ဆိုတာအင်မတန်ခက်ပါလိမ့်မယ်ဒါမအောင်မြင်ခဲ့ရင်။ဆိုတော့ဒီဟာကိုအောင်မြင်အောင်စစ်တပ်နဲ့ NLD ဆက်ဆံရေးတခုလည်းလား3မဟုတ်3ရဲ့သဘောထား attitude တွေကို၌ကပြင်ဖို့လိုအပ်နေသလားစသဖြင့်ခေါင်းကရဲ့ရှင်အမြင်ဘယ်လိုပြည်လောင်လုပ်စင်တယ်ဆိုတာလည်းပြောပါဦးခင်ဗျာ
။ဒီတွင်မှာရှိတဲ့ဒီ NLD ပါတီနဲ့တိုင်းဒေသနိုင်ငံပါတီတွေဆက်ဆံရေးကနကပြောတာရခိုင်ဥပမာပေးခဲ့တယ်ကျွန်တော်ပို့ပေးနေတာရှမ်းပြည်ဥပမာခင်ဗျဟုတ
်ကဲ
့ရှမ်းပြည်မှာ SNLD လို့ပါတီကြီးကလည်း NLD နဲ့မဟာမိတ်ဖြစ်နေတဲ့ကြားထဲမှာရှမ်းပြည်နယ်ဝန်ကြီးချုပ်ကိုခန့်အပ်တဲ့ကိစ္စမှာကြတော့ကျွန်တော်တို့ NLD ကဒီကိုယ်သဘောနဲ့ကိုယ်ဆောင်သွားတဲ့သဘောမျိုးတွေ့ရတော့ဒီရှမ်းပြည်နယ်ဘက်ကပေါ်လာတဲ့ပါတီဘက်ကကြည့်ရင်စိတ်မကောင်းကြဖြစ်မယ်နောက်ပြီးတော့အခုရှမ်းပြည်နယ်နိုင်ငံရေးပါတီတွေကဥဆောင်နေတဲ့ UNA လို့ဒီကျွန်တော်တို့နိုင်ငံရေးပါတီများအစုအဖွဲ့ကလည်းပဲဒီသုံးတရားစဉ်းစားကြတော့ဖြစ်လာနိုင်တယ်။ဒါကြောင့်ဒီ UNA လို့ပါတီတွေနဲ့ပါတီစုအဖွဲ့တွေနဲ့ပတ်သက်ပြီးတော့ NLD မှာလည်းပဲသဘောထားချမှတ်ပြီးတော့ပေါ့ဗျာဒီမဟာမိတ်ပူးပေါင်းဆက်သွယ်ရေးနဲ့ဒီ power sharing တော့ပြန်သွားဖို့လိုတယ်လို့တော့ကျွန်တော်ယူဆတယ်ကြအဲ့ဒါတစ်ချက်ပေါ့လေနောက်တစ်ခုကတော့ကျွန်တော်တို့ဒီ2008ဖွဲ့စည်းပုံအောက်မှာအလုံးကချက်တဲနေတာဆိုတော့မှန်နေပေမဲ့ဒီ2008ဖွဲ့စည်းပုံကိုဒီစူးစမ်းပြီးတော့ဘယ်လိုပုံမှန်တွေဘယ်လိုအခန်းကဏ္ဍနေစပြင်သွားမလဲဆိုတာတော့ဒီဒေါ်ဆန်းစုကြည်ရဲ့နှစ်သိက္ခူးမိတ်ခွန်းမှာပါခဲ့ပြီးပါဖြစ်တဲ့ခါကျတော့ကျွန်တော်တို့အဲ့ဒီနှစ်ခုရဲ့ balance တော့ရချင်းဝင်ရှာတော့တစ်ချက်ဆောင်ကြည့်နေရတဲ့သဘောတော့ရှိတာပါဗျာ
ဒါကတော့မြမကြီးကမြမအကြီးတုံးသက်ချက်အစီအစဉ်ကိုနားဆင်ခဲ့ရတာခင်ဗျာ အခုတော့စနေညတရက်လေးလိုက်မှာဘာဆွေးနွေးမလဲဆိုတာကိုနားဆင်ကြည့်အောင်ပါ
ကျန်းကျန်ဖွံ့ဖြိုးရေးပါတီတွင်မပြီးဆုံးသေးတဲ့အကွဲအပြက်နဲ့အပြတ်ရှင်းနေတဲ့အခြေအနေတွေပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုများနားလည်ကြပါသလဲစစ်တပ်ကြောတော့နောက်ခံရှိပြီးအာဏာရဘူးတဲ့ပါတီကြီးတစ်ခုရဲ့အကွဲအပြက်ကိုပါတီတွင်ကိစ္စတသက်တစ်ခုတိုင်းပြည်ပေါ်ရိုက်ခတ်လာနိုင်စရာမရှိတဲ့ကိစ္စတစ်ခုအဖြစ်မြင်ပါသလားဒါမှမဟုတ်ပါတီတွင်တွန်းထိုးအားပြိုင်မှုကနေမခိုင်မာလာသေးတဲ့လက်ရှိဒီမိုကရေစီပြုပြင်ပြောင်းလဲရေးအပေါ်တက်ရောက်လာနိုင်တဲ့စိုးရိမ်ပွဲကိစ္စတစ်ခုအဖြစ်မြင်ပါသလားအခုလာမယ့်စနေညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က0939231999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။စနေညတရက်လေးလိုက်မှာပါဝင်ဆွေးနွေးဖို့အထက်မှဖိတ်ခေါ်ပါတယ်ခင်ဗျာ။အခုတော့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ပေးပါမယ်။မတန်ဆွမ်းစက္ခုဝေဒနာရှင်တူဖြစ်တဲ့ကိုမျိုးမင်းဦးရဲ့ယုံကြည်ရအောင်နားဆင်ကြပါခင်ဗျာ
ကျွန်တော်အနေနဲ့ကတော့ယုံကြည်မှုတစ်ခုရှိပါတယ်အယုံကြည်မှုလဲဆိုတော့ဥပမာဖြင့်ကျွန်တော်တို့မတန်ဆွမ်းသောသူတွေဟာပညာရေးဘက်မှာခုခုမှာကျွန်တော်တို့ပါဝင်တဲ့အခါမှာမဖြစ်ဘူးဆိုတာကိုတချို့သောသူတွေကတွေးမိပါတယ်ဒါပေမဲ့ကျွန်တော်အနေနဲ့လောက်လာတဲ့အခါမှာကျွန်တော်ဖြစ်လာခဲ့ပါတယ်အခုကျွန်တော်တို့2015ပေါ့နော်အဲ့ဒီရုပ်ကွဲမှာလဲကျွန်တော်တို့အနေနဲ့မတမဆွမ်းများပဲဖြစ်စီဘယ်သူပဲဖြစ်စီပေါ့ကျွန်တော်တို့အနေနဲ့ငါတို့မပါဝင်လဲဖြစ်ပါတယ်ဆိုတဲ့ပုံစံမျိုးမဟုတ်ဘဲနဲ့ကျွန်တော်တို့အနေနဲ့ကိုပါဝင်လိုက်ခြင်းအားဖြင့်ဒီအရာဟာကျွန်တော်တို့ဖြစ်လာနိုင်တယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ်အဲ့တော့ကျွန်တော်ယုံကြည်တာကတော့ကျွန်တော်ဥမာဖြင့်ကျွန်တော်ငယ်လေးတည်းကကျွန်တော်မတန်ဆွမ်းအမြင်တယောက်ဖြစ်ခဲ့ပါတယ်တိုးတော်များလည်းကျွန်တော်ရဲ့ယုံကြည်မှုကြောင့်ကျွန်တော်ဒီဟာကိုလုပ်ရင်ဖြစ်မယ်ဆိုတဲ့ကျွန်တော်ရဲ့ခံယူချက်ကြောင့်ကျွန်တော်လှုပ်လာတဲ့အတွက်အခုချိန်မှာကျွန်တော်ခြေတန်းပညာကိုကျွန်တော်အောင်မြင်ဖြစ်ဆိုနိုင်ခဲ့ပါတယ်ဒါကြောင့်မလို့ပြောချင်တာကတော့ကျွန်တော်လိုပဲဒီမှာရှိတဲ့အားလုံးဒီနေ့2015မှာကျွန်တော်တို့ရောက်ရှိလာမယ်ကျွန်တော်မဲပူးပဲမှာလဲကျွန်တော်တို့ကျွန်တော်ရဲ့ယုံကြည်ချက်လိုပဲကျွန်တော်တို့ငါတို့မပါဝင်ဖြစ်ပါတယ်ဆိုတဲ့ပုံစံမျိုးမဟုတ်ဘဲနဲ့ကျွန်တော်တို့အားလုံးပါဝင်စီရှင်ပါတယ်ယုံကြည်ခြင်းနဲ့ကျွန်တော်တို့လုပ်မယ်ဆိုရင်အားလုံးဖြစ်လာနိုင်ပါတယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ်ကျွန်တော်တို့အနေနဲ့ကဘာဖြစ်လို့ကျွန်တော်တို့ယုံကြည်မှုနဲ့လှုပ်တင်တယ်ဆိုရင်တော့ကျွန်တော်တို့အားလုံးကနိုင်ငံသားတွေပဲဖြစ်တယ်ဘောနော်အခြားရောက်နေတဲ့နိုင်ငံသားဖြစ်စီဒီနေရာမှာရောက်နေတဲ့နိုင်ငံသားပဲဖြစ်စီအဲ့ဒီနိုင်ငံသားတွေကကျွန်တော်တို့ငါတို့မပါဝင်လို့လည်းရပါတယ်ကွာလို့စိတ်တက်မျိုးနဲ့ကျွန်တော်တို့နေမယ်ဆိုရင်ဒါကိုယုံကြည်ရမှရှိပါဘူးယုံကြည်ရမရောက်ပါဘူးဒါကြောင့်မလို့ကျွန်တော်တို့ကနိုင်ငံသားပြည်ပြည်ကျွန်တော်တို့ကဘယ်လိုပြောရမလဲဆိုတော့နိုင်ငံသားပြည်ပြည်ကျွန်တော်တို့မှာchoice ကျွန်တော်တို့မှာလုတ်ပိုင်권နဲ့အများကြီးရှိပါတယ်ဒါကြောင့်မလို့လုတ်ပိုင်권ရှိတဲ့အတွက်ကျွန်တော်တို့ကယုံကြည်နဲ့ကျွန်တော်တို့လုပ်မယ်ဆိုရင်ရှိလာမယ့်အခါကျွန်တော်တို့ယုံကြည်မှုတစ်ခုဖြစ်လာနိုင်တယ်လို့ကျွန်တော်ယုံကြည်ပါတယ်ဒါကြောင့်မလို့ကျွန်တော်တော်မှပဲယုံကြည်မှုတစ်ခုနဲ့ကျွန်တော်လှုပ်လာခဲ့တဲ့အတွက်ကျွန်တော်ဖြစ်လာခဲ့ပါတယ်။ကျွန်တော်ခုနကပြောတဲ့အထက်မှာကျွန်တော်အောင်မြင်မှုတွေကျွန်တော်ရရှိခဲ့တယ်။ဒါကြောင့်မလို့ပဲဒီမှာရှိတဲ့ကျွန်တော်တို့တိုင်းငံမှာရှိတဲ့နိုင်ငံသားအားလုံးကလည်းယုံကြည်မှုတစ်ခုနဲ့လှုပ်မယ်ဆိုရင်ဖြစ်ထွန်းအောင်မြင်လာနိုင်ပါတယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။ဒါကတော့ပတ်စဉ်တင်ဆက်ပေးနေတဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
ပရိပခ္ခတွေအဆုံးသတ်သွားတဲ့အခါထိန်းချုပ်ထားတဲ့နေမြေတွေကနေတပ်ဖွဲ့ဝင်တွေပြန်ဆုတ်သွားတဲ့အခါမြို့တွေနဲ့ကွင်းပြင်တွေမှာမြေမြုပ်ဘုံတွေနဲ့မပေါက်ကွဲသေးတဲ့လက်နက်ခဲယမ်းတွေကြံရစ်ခဲ့ကြပါတယ်အဲ့ဒီလိုစစ်ပွဲရဲ့လက်နက်အကျဉ်းကြံတွေကြောင့်အရက်သားတွေထောင်ထဲချပြီးနှစ်စဉ်သေဆုံးနေကြရပါတယ် လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းမြေမြုပ်ဖုံးတွေနဲ့တိုက်ပွဲအတွင်းမပေါက်ကွဲသေးပဲကြံရစ်ခဲ့တဲ့လက်နက်ခဲယမ်းတွေကြောင့်အမျိုးသားအမျိုးသမီးနဲ့ကလေးပေါင်း1000နီးပါးနှစ်စဉ်သေဆုံးခဲ့ကြရပါတယ်။2014ခုနှစ်ကိုရောက်တဲ့အခါနိုင်ငံတကာမန်ရှင်းဖွဲ့ရဲ့ကြိုးပမ်းဆောင်ရွက်ချက်တွေကြောင့်တိကျပျက်စီးသူဦးရေ3688ယောက်သာရှိပါတော့တယ်။ဒါပေမဲ့လူ4000နီးပါးတိကျပျက်စီးမှုဆိုတာအရင်များတဲ့ပမာဏဖြစ်နေသေးပါပဲ။ကမ္ဘာမှာတော့ငွေကြေးအကျပ်တဲတိုးပွားနေဆဲဖြစ်ပြီးနိုင်ငံတကာရဲ့ထောက်ပံ့ငွေကလည်းကျဆင်းလာနေပါတယ်။အဲ့ဒီလိုရန်ပုံငွေရော့ကျလာတဲ့အတွက်မိုင်းရှင်းရေးလုပ်ငန်းမှာအများကြီးထိခိုက်စေခဲ့ပါတယ်။ဥပမာအန်ဂိုလာနိုင်ငံမှာမိုင်းရှင်းမှုသူ့နိုင်ငံရဲ့လောင်စာဆီရောင်းရငွေတစ်ခုတည်းသုံးယုံနဲ့လုံလောက်မှုမရှိတဲ့အကြောင်းလက်နက်ထိန်းချုပ်ရေးနဲ့နိုင်ငံတကာလုံခြုံရေးဆိုင်ရာဒုတိယနိုင်ငံခြားရေးဝန်ကြီးရော့စ်ဂေါ်တာမူလာကမကြသေးခင်ကပဲဘလော့မှာတင်ထားခဲ့ပါတယ်။တကယ်လို့သာနိုင်ငံတကာရဲ့အဖြစ်ကူညီမှုကိုမရဘူးဆိုရင်အန်ဂိုလာနိုင်ငံဟာမိုင်းတွေမပေါက်ကွဲသေးပဲကြံရစ်နေတဲ့လက်နက်ခဲယမ်းတွေရဲ့စုချိုးကို2040ပြည့်နှစ်အထိခံစားရနိုင်ပါတယ်။တကယ်လို့ကျမတို့အနေနဲ့မြေမြုံမိုင်းကင်းစင်ရေးသတ်မှတ်ရက်ကိုနောက်ထပ်10နှစ်တန်သည့်15နှစ်တန်သည့်ရှေ့တိုးနိုင်မယ်ဆိုရင်မရေမတွက်နိုင်တဲ့လူအသက်တွေနဲ့ကိုအင်ကာချွတ်တဲ့မှုတွေရဲ့ဘေးကနေစောင့်ရှောက်ကဲတင်နိုင်မှာပါလို့သူကပြောပါတယ်။နိုင်ငံတကာမြေမြုံမိုင်းရှင်းလင်းရေးမှာအမေရိကန်ပြည်ထောင်စုကဦးဆောင်နေပြီးကမ္ဘာပေါ်မှာသမရိုးကြလက်နက်တွေဖျက်ဆီးရေးစီမံချက်မှာလဲတဦးတည်းသောရန်ပုံငွေအများဆုံးထောက်ပံ့နေတဲ့နိုင်ငံလဲဖြစ်ပါတယ်။1992ခုနှစ်ကစလို့နိုင်ငံပေါင်း90ကျော်အတွက်သမရိုးကြလက်နက်ဖျက်ဆီးရေးစီမံချက်တွေမှာအသုံးပြုရေးအမေရိကန်ဒေါ်လာ 1.5 ဘီလီယံကိုကူညီပေးခဲ့ပြီးဖြစ်ပါတယ်။အဲ့ဒီရန်ပုံငွေတွေကိုမြေမြုပ်မိုင်းတွေနဲ့တခြားမပေါက်ကွဲသေးတဲ့လက်နက်ခဲယမ်းတွေကိုရှင်းလင်းရေးမှာဘေးကင်းလုံခြုံရေးအတွက်ကျွမ်းကျင်မှုနဲ့လိုအပ်တဲ့ကိရိယာတွေအတွက်မြေမြုပ်မိုင်းကြောင့်အသက်ရှင်ကျန်ရစ်သည့်တိုင်အောင်အတိတ်ဒုက္ခရောက်နေသူတွေကိုကူညီပေးရေးစီမံချက်တွေနဲ့အစမတန်များပြားတဲ့လက်နက်နဲ့ခဲယမ်းမီးကျောက်တွေဖျက်ဆီးရေးစီမံချက်တွေအတွက်ထောက်ပံ့ခဲ့တာဖြစ်ပါတယ်။တကယ်လို့သာဒေသခံပြည်သူတွေကသူတို့ရဲ့လူမှုအသိုင်းအဝိုင်းကိုပြန်ပြီးတော့မတီထောင်နိုင်ရင်သူတို့ရဲ့စိုက်ခင်းတွေကိုဂရုမစိုက်နိုင်ကြရင်ကုန်စည်တွေကိုဈေးကွက်စီဘေးကင်းလုံခြုံစွာမပို့ပေးနိုင်ကြဘူးဆိုရင်ဖွံ့ဖြိုးတိုးတက်မှုနဲ့ပြန်လည်တည်ဆောက်ရေးအပိုင်းတွေကိုရိမ့်ရိုင်းသွားစေနိုင်ပါတယ်။ကျမတို့ကမိုင်းရှင်းလင်းရေးနဲ့တမရိုးကြလက်နက်တွေဖျက်သိမ်းရေးကိစ္စတွေမှာထောက်ပံ့ကူညီဖို့ငွေကြေးစိုက်ထုတ်ကြမယ်ဆိုရင်ဒီလိုလှုပ်တာဟာအယက်သားတွေကိုစစ်လက်ကြံပောက်ကွဲစေတတ်တဲ့ပစ္စည်းတွေကနေအကာအကွယ်ပေးရုံသာမကရရှိခံတဲ့ငြိမ်းချမ်းရေးကိုလည်းရောက်ရှိနိုင်မှာဖြစ်ပါတယ်လို့ဒုတိယဝန်ကြီးဂေါ်တာမူလာကရေးသားထားပါတယ်။အမေရိကန်ပြည်ထောင်စုကမိုင်းရှင်းလင်းရေးနဲ့ပတ်သက်လို့တာဝန်ယူထားတဲ့အပိုင်းကိုဆက်ပြီးတာဝန်ယူမှာဖြစ်ကြောင်းကြေညာပေးပါတယ်။နောက်ပြီးအစိုးရတွေလူမှုအဖွဲ့အစည်းတွေနဲ့ပုဂ္ဂလိကအခန်းကဏ္ဍတွေအနေနဲ့လည်းမရှိမဖြစ်လိုအပ်တဲ့ရလကောင်းတွေရရှိလာဖို့အတွက်လုံလောက်တဲ့ရန်ပုံငွေမြှင့်တင်ပေးကြဖို့လည်းတိုက်တွန်းထားပါတယ်။ဒုတိယဝန်ကြီးဂေါ်တာမူလာကကျမတို့ဟာလုပ်ငန်းတွေအများကြီးကိုအတူတကွဆောင်ရွက်ခဲ့ကြပြီးပါပြီ။နောက်ထပ်လည်းကမ္ဘာကြီးဘေးကင်းလုံခြုံရေးဆိုတဲ့ပန်းတိုင်ကိုအရောက်လှမ်းဖို့အလင်းအမြန်နဲ့အတူတကွတွားရောက်နိုင်ကြပါတယ်လို့យေတာထားပါတယ်ရှင
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်နာဖြစ်ပြီးတော့ VO ရဲ့အဘမဟုတ်ကြောင်းအတည်ပြီးပါတယ်။အခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကုစော်ဝင်းလိုင်ကကြီးညာပြီးပါလိမ့်မယ်။
အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican Party ကိုကိုယ်စားပြုရှင်ပြိုင်နိုင်ရေးအတွက်ရှေ့ကနေဦးဆောင်နေတဲ့ Republican တထေးကြီး Donald Trump ကလက်ရှိ American နိုင်ငံသားရေး policy ဟာလုံးဝအခြေအနေစိုးရနေတာကြောင့် American အကျိုးစုပေါင်းကိုဦးစားပေးတဲ့ဘက်ကိုတည်တည်တသာပြောင်းလဲလှုပ်ဆောင်မှုဗိုလ်ထုတ်နေကတိုက်တွန်းလိုက်ပါတယ်။ဥရောပသမ္မတကမြန်မာနိုင်ငံပေါ်လက်နဲ့တင်ပို့ရောင်းချမှုပိတ်ပင်ထားတဲ့ကန့်သက်ချက်ကိုနောက်ထပ်တစ်နေ့ထပ်တိုးပြီးတော့တက်တန်းတိုးဖို့ဧပြီလ27ရက်နေ့ကဆုံးဖြတ်လိုက်ကြပါတယ်။ဒီနှစ်ကုန်လမှာရုရှားကတိုက်လေရင်3စင်းကိုမြန်မာနိုင်ငံကိုတင်ပို့ဖို့စီစဉ်နေတယ်လို့ဆိုပေမဲ့ရက်အတိကျတော့ဖော်ပြထားခြင်းမရှိပါဘူး။
ထက်တဲ့ရောက်တဲ့ရင်တွေကိုတရင်ချင်းချုပ်ကိုကုဇော်ဝင်းလိုင်ကြီးညာတော့တာဖြစ်ပါတယ်ခင်ဗျာအခုဆီမနဲ့စီစဉ်ထုတ်လို့ရေးမှုကအခုရဲကောင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒရက်စမစ်ဖြစ်ပါတယ် VOE ကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ကျွန်တော်ဆံမိုးပြပါခင်ဗျာ